Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ14ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းနေ့ခင်းအစီအစဉ်ကိုရုပ်တံထဲမှာဖြည့်ဆက်ထုတ်လွှင့်ပေးနေသလိုလိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
ဒီကြတိရဲ့ဆေးရုံကတော့ကျွန်တော်ထိုင်နေတဲ့ဆေးရုံပေါ့နော်ဆေးရုံကသူဟိုတနေ့ကကျွန်တော်လူနာခွဲဖို့ပြင်နေ
ပြင်ပြီးတော့ဆေးရုံမင်းလာမင်းခင်မှာတော်ရရှင်ရရှင်ကျွန်မ thank you type ပါဒီမင်းခင်သတင်းတွေကိုကိုရဲမွန်နဲ့အတူတင်ပြပေးပါမယ်ဆင်ရနာသိမြန်မာနိုင်ငံမှာလာမဲ့လာပိုင်းတွေအတွင်းကြုံလာရနိုင်တဲ့ရိတ်ခါပြက်လက်မှုကိုဖြေရှင်းနိုင်ရေးကုလသမဂ္ဂကပြင်ဆင်နေပါတယ်မြန်မာနိုင်ငံမှာဆိုးဝါးလာနေတဲ့ကိုဗစ်ပြဿနာကင်တွယ်နိုင်ရေးအတွက်လက်ရှိနိုင်ငံရေးပြဿနာကိုငြိမ်းချမ်းစွာဖြေရှင်းရေးကြိုးပမ်းဖို့အကူအညီပေးရေးအဖွဲ့ Care International ကတိုက်တွန်းပါတယ်။ Haiti သမရလှုပ်ကြံခရမှုမှာပတ်သက်တယ်လို့တမ်းပြရှိထားသူတဦးဟာ American မူးယစ်နှိမ်နင်းရေးဌာနရဲ့သတင်းပေးဟောင်းတဦးဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။အဲ့ဒီလိုသတင်းအစီအစဉ်အပြီးနားဆင်ရမှာကတော့
ဒီကြတိရဲ့ဆေးရုံကတော့ကျွန်တော်ထိုင်နေတဲ့ဆေးရုံပေါ့နော်ဆေးရုံကသူဟိုတနေ့ကကျွန်တော်လူနာခွဲဖို့ပြင်နေပြင်ပြီးတော့အဲဆေးရုံအချို့ရပတ်
ဒါကတော့အောက်ဆီဂျင်မရနိုင်လို့ခွဲစိတ်ကုသဖို့အခက်ကြုံနေရတဲ့အကြောင်းခွဲစိတ်ဆရာဝန်ကြီးတဦးက VOA ကိုပြောသွားတာပါဆက်သွယ်မေးမြန်းခန်းအပြည့်အစုံကိုထုတ်လွှင့်တဲ့အခါနားဆင်ရဖို့ရှိပါတယ်တခါအောက်ဆီဂျင်ပြက်လက်ချိန်မှာကာဖျူးကြောင့်ပိုးပြီးအခက်ခဲကြုံနေရတဲ့အခြေအနေတစ်ဆက်တည်းကိုဗစ်တတိယလှိုင်းထိန်းချုပ်ရေးပြည်သူတွေဘလို့ပါဝင်သင့်တယ်လဲဆိုတာတွေကိုလည်းကြားကြရမှာပါရှင်တခါအင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရဲမွန်တို့ကပြောပြမှာပါရှင
်မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်လာမယ့်လပိုင်းတွေအတွင်းစားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံရနိုင်တဲ့အပေါ်အရေးပေါ်ရိက္ခာဖြန့်ဖြူးနိုင်ရေးအတွက်ကုလသမဂ္ဂကဆောင်ရွက်နေပါတယ်အရေးပေါ်စားနပ်
Myanmar our colleagues there today say they are concerned about the impact of the current political and economic instability on people
အရေးပေါ်စားနပ်ရိက္ခာဖြန့်ဖြူးရေးလယ်သမားတွေကိုထောက်ပံ့ပေးရေးလောလောလတ်လတ်အိုးအိမ်ဆုံးခွာထွက်ပြေးရသူတွေနဲ့သူတို့ကိုလက်ခံထားတဲ့ကြီးလက်ကမိသားစုတွေအတွက်ကိုပါစာနာရိတ်ခါလုံလောက်စီရေးအစီအစဉ်တွေနဲ့ဖြည့်ရှင်းဆောင်ရွက်နိုင်ဖို့ကုလသမဂ္ဂနဲ့မိတ်ဖက်တွေဆောင်ရွက်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရတဦးဖြစ်တဲ့ဖာဟန်ဟတ်ကအင်ကာနေနယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါမြန်မာနိုင်ငံတွင်းလက်ရှိနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်လူလူကြားအလို့အကိုင်းဆုံးရှုံးမှုစားတောက်ကုန်ဈေးတက်လာတဲ့အခြေအနေနဲ့ငွေကြေးတန်ဖိုးရော့ကျမှုတွေကြောင့်လူထုအတွက်ရိတ်ခါလုံလောက်မှုအပေါ်ရိုက်ခတ်တက်ရောက်မှုရှိနေကြောင်းမြန်မာဆန်ရကုလသမဂ္ဂအဖွဲ့ကလည်းသတိပေးထားပါတယ်။ဒီစိုးရိမ်စရာအခြေအနေဟာလာမယ့်မုတ်တုံရာသီမှာပိုပြီးတော့ဆိုးရွားသွားနိုင်ကြောင်းလည်းကုလသမဂ္ဂကပြောပါတယ်။နိုင်ငံတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အချက်နဲ့ဘဏ်ဝန်ဆောင်မှုမှာအခက်အခဲတွေဖြစ်နေတဲ့အခြေအနေကလာမယ့်မုတ်တုံရာသီတွင်လန်ဒတာနဲ့တည်ယူပို့ဆောင်ရေးမှာအခက်အခဲထပ်ဖြစ်နိုင်တယ်လို့လည်းကုလသမဂ္ဂကသတိပေးထားတာဖြစ်ပါလေရှင
်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်ရည်အတွင်းကိုဗစ်ရောဂါဓာတ်ခွဲနမူနာပေါင်း 11,686 ခုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူအရေအတွက် 4,049 ယောက်ထပ်တွေ့ပြီးတော့နောက်ထပ်သေဆုံးသူ109ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့မနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုသေဆုံးသူအရေအတွက်ဟာစစ်အာဏာသိမ်းပြီးနောက်ပိုင်းအများဆုံးအရေအတွက်ဖြစ်တယ်လို့ပိုးတွေ့နှုန်းကလည်း35ရာခိုင်နှုန်းနီးပါးရှိရာကြောင့်တနေ့ထက်တနေ့ပိုပြီးတိုးလာနေတဲ့သဘောပါပဲကိုဗစ်အတည်ပြုလူနာနဲ့တန်လျာလူနာတွေအတွက်အောက်ဆီဂျင်အလုံလောက်မရရှိဘူးလို့ပြည်သူတွေကညည်းသွားနေပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့လက်ရှိအနေအထားမှာအောက်ဆီဂျင်လုံလုံလောက်လောက်ရှိတယ်လို့တုံ့ပြန်ထားပါတယ်ရန်ကုန်တိုင်းဒေသကတုတ်တန်တွေမှာမိသားစုပေးနေတဲ့အရေအတွက်အခုရက်ပိုင်းမှာထူးထူးခြားခြားများလာနေတာမှာရေဝေးတုတ်တန်တစ်ခုထဲမှာတင်မနေ့အစောပိုင်းကမိသားစုပေးခဲ့ရတဲ့အရေအတွက်က230ကျော်ရှိတယ်လို့ပရဟိတအဖွဲ့တွေကပြောပါတယ်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ COVID တက်တရလိုင်းမှာကူးစက်မြန်ဗီဇပြောင်း Delta COVID မျိုးကွဲလဲကူးစက်နေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောထားပါတယ်လက်တလောတိတ်ဆုံးနေကြသူအများစုက COVID ကရောဂါကူးစက်နေသလားဆိုတာကိုစစ်ဆေးနိုင်တဲ့အခြေအနေမရှိခင်မှာကိုတိတ်ဆုံးနေကြတာဖြစ်ပြီးတော့ အများစုကအောက်ဆီဂျင်ပြတ်လပ်ပြီးအသက်ရှူကျက်သေဆုံးကြတာဖြစ်တယ်လို့ကျန်းရည်သူမိသားစုတွေကပြောကြပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ COVID-19 ကပ်ဘေးရောဂါအခြေအနေဆိုးရွားလာနေတာကိုကင်တွယ်ဖြေရှင်းနိုင်ရေးအတွက်လက်ရှိနိုင်ငံရေးပြဿနာကိုငြိမ်းချမ်းစွာဖြေရှင်းနိုင်ရေးဇာတို့ကြိုးပမ်းကြဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုအကူအညီပေးရေးအဖွဲ့ Care International ကတိုက်တွန်းပါတယ်လက်ရှိနိုင်ငံရေးပြဿနာကိုရေရှည်ခံပြီးငြိမ်းချမ်းတဲ့ဖြေရှင်းချက်အရေးပေါ်ရှာဖွေနိုင်ရေးအတွက်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေအတူပူးပေါင်းဆောင်ရွက်မှုကိုတွန်းမြင်ပြီးဒေတာရင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ဒါမှသာ COVID-19 ကပ်ဘေးရောဂါအရေးဖြေရှင်းတဲ့နေရာကိုအလေးပေးဆောင်ရွက်နိုင်မှာဖြစ်တယ်လို့အကူအညီပေးရေးအဖွဲ့ CARE ကဇူလိုင်လ23ရက်နေ့အင်ကာနေ့မှာတိုက်တွန်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကအကူအညီပေးဖို့လိုအပ်နေတဲ့လူတွေစီကိုအတားအဆီးမဲ့တွားရောက်ခွင့်ရရေးကလူသားချင်းစာနာထောက်ကူမှုအဖွဲ့အစည်းတွေအတွက်အရေးတကြီးလိုအပ်နေတယ်လို့လည်းထောက်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံဗန်ကောက်မြို့မှာကိုဗစ်ကပ်ရောဂါထိန်းချုပ်တဲ့အနေနဲ့အပြင်မထွက်ရကန့်သတ်အမိန့်ထုတ်ပြန်ထားပြီးတော့ဆော့လိုရေးဆိုင်တွေကအလုတ်သမား 1,800 ကျော်ကိုဆေးစစ်ရမှာ 1,300 ကျော်ကကိုဗစ်ကူးစက်နေတာတွေ့ရှိခဲ့ရပါတယ်။ဒီအတည်ပြုလူနာတွေကအလုတ်သမား 9 ဦးကတော့ Alpha နဲ့ Delta လို့ခေါ်တဲ့ကူးစက်မြန်ဗီဇာပြောင်းကိုဗစ်မျိုးကွဲတွေကူးစက်နေတာတွေ့ရကြောင်းတင်းလန်နေကထိုင်းကျန်းမာရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဆော့လိုရေးဆိုင်တွေကအလုတ်သမားအများစုကမြန်မာနိုင်ငံသားတွေဖြစ်ပြီးတော့ကူးစက်သူတွေထဲမှာလည်းမြန်မာနိုင်ငံသားတွေပါဝင်နေပါတယ်။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းကလည်းမြန်မာနိုင်ငံကနေထိုင်းနိုင်ငံဖူးကတ်ကိုအလေလာတဲ့ခီးသွားတွေကကလေး2ဦးနဲ့လူကြီး2ဦးမှအလားတူကူးစက်မြန်ကိုဗစ်ဗီဇာမျိုးကွဲတွေစစ်ဆေးသွေးခဲ့တယ်လို့အလုပ်သမားရေးလှုပ်ရှားတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးမင်းဦးကပြောပါတယ
်။အဲအားလုံးဟုတ်သူရအားတော်ဖြစ်တာမှာ6ယောက်ဖြစ်တော်ပြီးဖူးကတ်မှာအဲ6ယောက်ထဲမှာပမာ3ယောက်ပေါ့ဦးဆောင်မယ်ဆိုကလေး2ယောက်နဲ့အဲလူကြီး2ယောက်ပြီးရင်တန်တာကကျတော့
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ
တယောက်ရယ်ဆွီဒင်ကတယောက်ရယ်အာဖရိကတယောက်ရယ်အဲ့ဒီဟိုပါပေါ့ဥစဉ်မြန်နဲ့ဖြစ်တာပေါ့ပြောလို့ရတယ
်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ 35,000 ကျော်ရှိပြီးဇူလိုင်လ23ရက်နေ့မှာတော့အတည်ပြုလူနာအသက် 8,600 ကျော်ရှိပြီးသေဆုံးသူကလည်းစုစုပေါင်း 2,849 ထိရှိလာပြီဖြစ်ပါတယ်ခင်ဗျာ
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးနေပါတယ်ဟေတီသမ္မတရိုဘဲနဲမွိုက်စ်ကိုလှုပ်ကြံတက်ဖြတ်မှုမှာပတ်သက်တယ်လို့တန်တရာရှိထားသူတဦးဟာအမေရိကန်မူရင်နှိမ်နင်းရေးဌာန DEA ရဲ့သတင်းပေးတဦးဖြစ်ခဲ့ကြောင်း VOA ကိုအီးမေးလ်ကနေပေးပို့တဲ့ထုတ်ပြန်ချက်မှာ DEA တာဝန်ရှိသူကပြောပါတယ်ဟေတီသမ္မတရိုဘဲနဲမွိုက်စ်ကိုလှုပ်ကြံတက်ဖြတ်မှုမှာပတ်သက်တယ်လို့တန်တရာရှိထားသူတဦးဟာတစ်ချိန်လုံးက DEA ရဲ့ဟျိုးဝဲသတင်းပေးတဦးဖြစ်ခဲ့ပါတယ်လို့ DEA အရာရှိကအတည်ပြုချက်ပေးပါတယ်သမရမွိုက်စ်ကိုလှုပ်ကြံတက်ဖြတ်မှုနောက်ပိုင်းအဲ့ဒီတန်တရာရှိထားသူက DEA မှာရှိတဲ့သူ့ရဲ့အဆက်အသွယ်တွေထံကိုဆက်သွယ်ခဲ့ပါတယ်ဟေတီမှာတာဝန်ချက်ထားတဲ့ DEA တာဝန်ရှိသူတဦးကအဲ့ဒီတန်တရာရှိသူပုဂ္ဂိုလ်ကိုဒေသဆိုင်ရာအာဏာပိုင်တွေထံအဖမ်းခံဖို့ပြောဆိုခဲ့တယ်လို့တန်တရာရှိထားသူပုဂ္ဂိုလ်နဲ့တခြားတဦးကိုလက်နက်ချအဖမ်းခံရေးကူညီပေးခဲ့တဲ့ဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနတာဝန်ရှိသူတဦးနဲ့အတူဟေတီအစိုးရကိုသတင်းပေးပို့ခဲ့ပါတယ်။တန်တရာရှိထားသူရဲ့အမည်ကိုတော့ DEA ကဖော်ပြမထားပါဘူးရှင်
။အီရန်တော်လှန်ရေးအစောင့်တပ်ဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ဟက်ကာအဖွဲ့ကတက္ကသိုလ်ပေါင်းပေါင်းခါတွေနဲ့စုံစမ်းထောက်လှမ်းရေးကြွမ်းကျင်သူတွေကိုပိတ်မှတ်ထားတိုက်ခိုက်နေရကိုလေးလာတွေ့ရှိထားတယ်လို့ online cyber လုံခြုံရေးအဖွဲ့ Proofpoint ကဆိုပါတယ်။TA453 လို့သိရတဲ့ hacker အဖွဲ့ကဇန်နဝါရီလကနေ့ကလန်ဒန်တက္ကသိုလ်ကအရှေ့တိုင်းနဲ့အာဖရိကန်လေးလာရေးပြီးသိမ့်ပညာရှင်တွေဟန်ဆောင်ပြီးအချက်လက်လိုချင်တဲ့သူကိုပိတ်မှတ်ထားကချင်းကပ်နေရလို့အင်ကာနေကထုတ်ပြန်ချက်ထဲမှာပါတယ်လို့သိရပါတယ်ခင်ဗျာ
လူတို့အုံကြွမှုတွေနဲ့လူရဲမှုတွေဆက်ဖြစ်နေတဲ့တောင်အာဖရိကနိုင်ငံမှာအင်ကာနေကဆန္ဒပြသူတွေနဲ့ရဲတွေရုံးရင်းဆန်ကပ်ဖြစ်ခဲ့ပြီးအနည်းဆုံးလူ30သေဆုံးခဲ့ရပါတယ်
All of us have to step in. This looting is an end. The violence
လူရဲ့ဖြည့်ဆည်းမှုတွေအကြမ်းဖက်မှုတွေဟာမလိုလားအပ်တဲ့အခြေအနေတွေဖြစ်ပြီးတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေတင်မဟုတ်ဘဲလူမှုအတိုင်းအဝိုင်းခေါင်းဆောင်ပိုင်းကပါဝင်ရောက်ပြီးတားဆီးနိုင်ရေးဆောင်ရွက်ကြဖို့ခရိုင်အုပ်ချုပ်ရေးမှူးတဦးကပြောဆိုခဲ့တာဖြစ်ပါတယ်ရှင်
တိုကျိုအိုလံပစ်ပွဲကိုသွားမယ်အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုသမ္မတကတော်ဂျေးဘိုင်ဒန်ကဥဆောင်လိုက်ပါသွားမယ်လို့သမ္မတအင်ဖြူတော်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်သမ္မတဘိုင်ဒန်ကတော့လိုက်ပါမှာမဟုတ်ဘူးလို့လည်းတဆက်ထဲမှာပဲပြောပါတယ်ကိုဗစ်ရောဂါအခြေအနေတွေဆိုးလာတာကြောင့်တိုကျိုမြို့တာဝန်ရှိသူတွေကအိုလံပစ်ကျင်းပရေးတာဝန်ရှိသူတွေနဲ့တိုင်ပင်ဆွေးနွေးပြီးအိုလံပစ်ပွဲကိုပြိတက်မပါပဲကျင်းပဖို့ပြီးခဲ့တဲ့အပတ်ကပဲသဘောတူဆုံးဖြတ်ထားတာပါကိုဗစ်ကြောင့်ဂျပန်အစိုးရကလည်းတိုကျိုနဲ့ပတ်ဝန်းကျင်တစ်ဝိုက်ကိုအရေးပေါ်အခြေအနေကြေညာချက်ထုတ်ပြန်ထားပါတယ်။အင်ဖြူတော်ပြောခွင့်ရဂျန်ဆာကီကတမရကတော်ဦးဆောင်တွားရောက်ဖို့အတွက်မြေပြင်အခြေအနေတွေလေ့လာဖို့အဖွဲ့တစ်ဖွဲ့ကိုကြိုလွတ်ထားတယ်လို့ပြောပါတယ်။ပြီးခဲ့တဲ့အပတ်ကလည်းသူမကဂျပန်မှာကိုဗစ်အခြေအနေတွေစိုးနေပေမဲ့တမရဘိုင်ဒန်ကတော့အိုလံပစ်ပွဲမှာပါဝင်မဲ့အမေရိကန်အားကစားသမားတွေကိုထောက်ခံအားပေးကြောင်းသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်။တမရကတော်ရဲ့ဂျပန်ခီးစဉ်ဟာတမရမပါပဲတယောက်တည်းသွားမဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်ပါတယ်လို့လည်းသိရပါတယ်ခင်ဗျာ။
ဒါကတော့သတင်းစီစဉ်ကိုမတ်တင်ကီထိုင်းနဲ့ကိုရဲမွန်တို့ကတင်ပြသွားတာပါရှင်။ပုတ်တပုနေနေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေထိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းခန်းတွေကိုတင်ပြမှာပါ။အောက်ဆီဂျင်ပြက်လည်ရှားပါနေတဲ့မြန်မာနိုင်ငံရန်ကုန်မြို့မှာပုဂ္ဂလိကဆေးရုံတချို့အောက်ဆီဂျင်ပေးဖို့လိုတဲ့လူနာတွေကိုလက်မခံကြတော့သလိုခွဲစိတ်ကုသမှုတွေကိုလည်းလောလောဆယ်ရွှေ့ဆိုင်းထားပါတယ်။ဆေးရုံဝန်ထမ်းတွေဖြားနာနေကြတဲ့အတွက်ဝန်ထမ်းမလုံလောက်တာရောအောက်ဆီဂျင်လုံလုံလောက်လောက်မရှိတာကြောင့်မှအခုလိုခွဲစိတ်ကုသမှုတွေကိုရပ်ထားရတယ်လို့ရန်ကုန်မြို့ကခွဲစိတ်အထူးကုဆရာဝန်ကြီးတဦးက VOE ကိုပြောပါတယ်ရှင်။မဆုမြတ်မွန်ကဆက်ပြီးတင်ပြမှာပါ
။ရန်ကုန်မြို့ကဆာကူရာတက်လန်အောင်ရတနာရွှေပုပ်ပါစတဲ့ဆေးရုံတွေအပါအဝင်ပုဂ္ဂလိကဆေးရုံတချို့မှာအောက်ဆီဂျင်အခက်အခဲကြောင့်အောက်ဆီဂျင်ပေးဖို့လိုအပ်တဲ့ခွဲစိတ်ကုသမှုတွေကိုရနာထားပါဗျ။ကိုဗစ်တတိယလှိုင်းရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာနေမကောင်းဖြစ်နေကြသူတော်တော်များများကိုခန္ဓာတွေကအောက်ဆီဂျင်ပမာဏလျော့နေသွားတဲ့အတွက်အောက်ဆီဂျင်ပိုက်တပ်ဖို့လိုအပ်နေကြပေမဲ့အောက်ဆီဂျင်ရှာမရတဲ့ပြဿနာတွေဖြစ်နေကြပါဗျ။ဒီအခြေအနေမှာတချို့လဲအသက်ဆုံးပါကုန်ပါဗျ။အောက်ဆီဂျင်အလုံးအလောက်မရနိုင်ဖြစ်နေတာမို့ဆေးရုံတွေမှာပါကုသရေးပိုင်းထိခိုက်နေတဲ့အထိဖြစ်နေတာကိုရန်ကုန်မြို့ပုဂ္ဂလိကဆေးရုံတစ်ခုကခွဲစိတ်အထူးကိုဆရာဝန်ကြီးကအခုလိုပြောပြပါဗျ။
ဒီကြတိရဲ့ဆေးရုံကတော့ကျွန်တော်ထိုင်နေတဲ့ဆေးရုံပေါ့နော်ဆေးရုံကသူတနည်းကကျွန်တော်လူနာခွဲဖို့ပြင်တယ်ပြင်ပြီးတော့ဒီဆေးရုံအချို့ရေဖွားနေပြီးတော့အဲ့လူနာကိုရက်ရွှေ့ပြီးပို့လာပြောတယ်။အားကြောင့်လည်းမေးကြည့်တော့မှဟိုသူတို့အဲ့ဒီဥစားအရေးပေါ်စီးဝေးထိုင်ပြီးတော့ဒီအောက်ဆီဂျင်တွေမလုံလောက်တာရယ်နောက်သူတို့ဆေးရုံဝန်ထမ်းတွေကမှပေါ့ဖျားနေကြတာသူတို့လူရင်းမရှိကြတာ။အဲ့ခါကျတော့သူတို့ကဒီဟိုဆေးရုံကိုခွဲစိတ်ရမရက်ကိုသူတို့ရှော့လိုက်တာပေါ့နော်ရှော့ပြီးတော့မှအဲ့ဒီသူကျွန်တော်ခွဲဖို့ပြင်တဲ့ရက်ကကျတော့ခွဲသူမခွဲရရက်တည်းပါနေရခါကျကျွန်တော်လူနာကိုနောက်ဆုတ်ခိုင်းတာပေါ့အဲ့တော့ကျွန်တော်လည်းဒီပြင်းစီးရုံကိုပြောင်းပြီးတော့ခွဲလိုက်ရတယ်လူနာကိုအဲ့တော့ကျွန်တော်ဆေးရုံအချို့ကိုခွဲအောင်ပြီးကြည့်ရခါကျခုနကကျွန်တော်ပြောသလိုသူတို့အောက်ဆီဂျင်ကသူတို့အရင်လိုလူတလောက်မရတော့လွယ်လွယ်ကူကူမရတော့တာလွယ်လွယ်ကူမရတော့ဘူးနောက်တစ်ခါကျတော့ခုနကဆေးရုံဝန်ထမ်းတွေမှလည်းသူတို့ဖျားနာနေရခါကျလူရင်းရရင်နင်းတာအဲ့ခွဲစိတ်မှုကိုရှော့ချတယ်အဓိကကတော့ခုနခွဲစိတ်မှုကဘယ်လိုခွဲစိတ်မှုလဲဆိုတော့ဟိုအောက်ဆီဂျင်ပေးရတယ်မေးစည်းပေးရတဲ့ခွဲစိတ်မှုတွေဆိုသူတို့အကြီးစားခွဲစိတ်မှုတွေဆိုသူတို့လုံးဝမလွတ်ဖို့အဆုံးဖြတ်ကြတယ်နောက်တစ်ခါဟိုဆန်းနိုင်ကြသမားတွေကိုအောက်ဆီဂျင်ပေးရမယ့်လူနာမျိုးတွေဆိုတဲ့ဆေးရုံမတင်ဖို့သူတို့ဆုံးဖြတ်လိုက်တယ်ဒါလက်ရှိကျွန်တော်တို့ကအလွတ်လွတ်နဲ့ဆေးရုံပေါ့နောက်တဆင့်စကားနဲ့ထက်ကြတာကြတော့နောက်ဆန်းကြောင်ဘက်ကဆေးရုံကြီးတစ်ခုဆိုရင်လည်းအဲ့လိုပဲအောက်ဆီဂျင်တွေမရှိတဲ့ကြောင်သူတို့တွေကဟိုစပေါ့ဟိုခွဲစိတ်အကြီးစားခွဲစိတ်မှုတွေမလွတ်တော့ဘူးဆိုပြီးသူတို့ဆုံးဖြတ်တယ်ခါရုံထုံစီပေးတဲ့ဟာမျိုးတွေဥမာဘိုက်ခွဲမှုတွေဟာမျိုးတွေပေါ့အဲ့လိုမျိုးတွေလည်းသူတို့လွတ်တော့မယ်ဆိုပြီးဆုံးဖြတ်တယ်အဲ့ပြဿနာကဒီဘိုက်ခွဲမှုတွေဟာမှလည်းထုံစီပေးရဆိုတိုင်းလည်းတစ်ခါကျအောက်ဆီဂျင်ပေးရတာရှိတယ်။အဲဒီခါကျတော့မေဆေးတွေကလည်းဒီအောက်ဆီဂျင်မလုံလောက်တဲ့ခါကျသူတို့ကိုယ်တိုင်ကလည်းဒီမေဆေးမျိုးအောက်ဆီဂျင်မရှိတဲ့ခါမှာအပြင်မှာအဲခွဲမှုရသူတို့လည်းမခွဲကြကြသူတို့လည်းထုံစီမပေးရကြတော့ဘူး။ဘာကြောင့်လဲဆိုတော့တစ်ခါကျအောက်ဆီဂျင်ခွဲနေရင်အောက်ဆီဂျင်ကျသွားတော့အောက်ဆီဂျင်ပေးရမျိုးရှိတဲ့ခါကျတော့အောက်ဆီဂျင်အလွယ်တကူမပေးနိုင်ဘူးလူနာပါဒုက္ခရောက်မှာဆိုတော့အဲတော့ဟိုမေဆေးဘက်ကလည်းအခက်အခဲရှိတဲ့ခါကျတော့ခွဲစိတ်မှုတွေကိုတော်တော်မလုပ်ဖြစ်ကြတော့မလုံနိုင်ကြတော့ပေါ့နော်တကယ်လို့မဖြစ်မနေလောမယ့်ဟာမျိုးတွေယူပြီးလောရတဲ့အစီအစဉ်ဖြစ်သွားကြတယ်။နောက်အဓိကတော့ဟိုမှာအောက်ဆီဂျင်ပေးထားမယ့်လူနာမျိုးတွေခွဲပြီးရင်အောက်ဆီဂျင်နဲ့နေရမယ့်လူနာမျိုးတွေဆိုရင်တို့ကလုံးဝလက်မခံကြတော့ဘူး။အဲ့လိုမျိုးဖြစ်သွားတာအဲ့ဒါကျွန်တော်သိတယ်ဆိုတော့ပဲ။
အဲ့တော့ဆရာအခုပြောတာကတော့ဒါပုဂ္ဂလိကဆေးရုံတွေပေါ့နော်ပုဂ္ဂလိကဆေးရုံတွေမှာအဲ့လိုဖြစ်နေတာဆိုဒီအစိုးရဆေးရုံတွေမှာရောဒီအခြေအနေဘယ်လိုသိရပါလဲဆရာ။အဲ့လိုခွဲစိတ်တာတွေဆက်ပြီးတော့ရှိနေလားအဲ့ဒါရောသိပါလား။
အစိုးရဆေးရုံတွေမှာတော့လက်ရှိလောဆယ်ပြဿနာကတော့သူတို့ human resource မရှိကြဘူးလူငယ်မရှိကြဘူးစီဒီအန်တွေလုပ်နေကြတဲ့အခါကျတော့သူတို့ elective တွေကိုသူတို့မလုပ်နိုင်ကြသေးဘူး emergency တောင်မှ life saving နောက်ပဲသူတို့လုပ်နိုင်ကြသေးတယ်အဲ့ဒါကျွန်တော်သိထားတဲ့အနေအထားပဲဘာသာသူတို့အစိုးရဆေးရုံတွေမှာ emergency လုပ်တယ်ဆိုတော့တချို့ဆေးရုံကြီးတော်တော်များများညနေ၄နာရီကျော်ရင်လူနာလက်မခံတော့ဆိုပြီးဆေးရုံတွေကြီးပိတ်ထားတာကျွန်တော်ကြုံဘူးတယ်ဟိုတနေ့ဆိုရင်အေးပြအစိုးရဆေးရုံတစ်ခုမှာတကားခြံဝါးကြီးတကားကြီးကိုပိတ်ထားတယ်ဆေးရုံတွေခြံဝါးတကားဆိုတော့အပြည့်အစုံပိတ်ရတဲ့မျိုးမဟုတ်ဘူးအဲ့ဒီ၄နိုင်ကျော်နဲ့ခြံဝါးတကားကြီးပိတ်ထားတယ်အဲ့ရှိမှာအင်မီလန်နှစီယာပြီးပေါ်ပြီးပေါ်အောင်ပြီးတော့လူနာတွေအထက်ပုတ်ကိုစောင့်နေကြတွေ့တယ်ဒီနေ့လည်းတခါထပ်တွေ့တာပဲအဲ့ဆေးရုံတကားကြီးကိုပိတ်ထားတယ်ဒါတဘောတော့ဆေးရုံကယုံကြည်နေမှာပဲလူနာလက်ခံမယ်လူနာယုံကြည်ကျော်သွားရင်အမဂျင်စီမလုပ်တော့ဆိုပုံမှန်ဖြစ်သွားတာပေါ့နော်အဲ့လိုမျိုးဖြစ်တာတွေ့တယ်အောက်ဆီဂျင်ကိစ္စကတော့ကျွန်တော်လည်းဆေးရုံနဲ့ဝေးနေတာကြာပြီဆိုတော့သိမ့်မသိတော့
ဆိုနောက်တစ်ခုကအခုဒီအောက်ဆီဂျင်ပြဿနာပေါ့လေအောက်ဆီဂျင်ပြဿနာကအခုတော်တော်လေးကိုနေရာအနှံ့မဲ့ရန်ကုန်မောတခြားနေရာတွေမှာတော်တော်လေးကြားနေရတယ်ဆိုတော့ဒါပေမဲ့ဒီစစ်ကောင်စီကတော့သူတို့မှာလုံလောက်လောက်ရှိရလို့ပြောနေဆရာအဲ့တော့ဆရာကုနာကတော့ဒီခွဲရတာတွေလူနာတွေကိုမခွဲရဘူးလို့ပြောတခြားရောဒီထက်တခြားဟိုအောက်ဆီဂျင်နဲ့ပတ်သက်ပြီးဆရာလူနာတွေထဲမှာရောတခြားဘာတွေသိရတာရှိပါလဲရှင
်ကျွန်တော်လူနာထဲမှာတော့အောက်ဆီဂျင်သိပ်မလို့တဲ့ကိစ္စကြီးနေကြတာကျွန်တော်မိတ်ဆွေအတိပေါင်းသင်းတွေမှာတော့အခုဒေါ်စယ်အောက်ဆီဂျင်ကျပြီးတော့ဒုက္ခရောက်နေကြတဲ့လူနာတွေရှိတယ်။သူတို့တွေလည်းကိုယ်လည်းဘာမှအကူအညီမပေးနိုင်ဘူး။ဒီလိုပဲငုတ်တုတ်ထန်ချီနေရတာအများကြီးပဲ။အဲမျိုးပေါ့ဒေါ်စယ်ကတော့လောမောက်နှစ်ယောက်တောင်းအောင်ရှိတယ်။အောက်ဆီဂျင်ပြဿနာတော်တော်ကြီးနေတာဘာဖြစ်နေလဲဆိုတော့လူတွေနှာခေါင်းပိတ်ထားသူမျိုးဖြစ်နေကြတာ။ဒေါ်စယ်မဖြစ်ဘူးဒီကလည်းငါတို့များဖြစ်ခဲ့ရင်ဘယ်လိုလုပ်ကြမလဲဆိုတွေးပူနေကြတာပေါ့ဗျာ။တကယ်ဖြစ်တဲ့လူတွေကတကယ်သူ့မျိုးတွေကိုယ်မျိုးတွေအဲ့လိုမျိုးတွေးပူရောဒုက္ခရောက်နေကြတ
ယ်။ရန်ကုန်မြို့ပုဂ္ဂလိကဆေးရုံတစ်ခုကခွဲစိတ်အထူးကိုဆရာဝန်ကြီးဖြစ်ပါတယ်။ကူးစက်မှုနှုံးမြန်မျိုးပီစာပြောင်းဒေါက်တာကိုဗစ်မျိုးကွဲအပါအဝင်ကိုဗစ်ကရောဂါကူးစက်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာအောက်ဆီဂျင်ရှားပါဝယ်ရခက်တဲ့အခြေအနေကိုနေရာတော်တော်များများမှာကြုံတွေ့နေကြပါတယ်စစ်ကောင်စီကတော့နိုင်ငံထဲမှာအောက်ဆီဂျင်လုံလောက်လောက်လောက်ရှိနေပြီးလိုအပ်ချက်နဲ့အညီထုတ်လုပ်ပေးနေတယ်လို့ပြောနေပါတယ်ရှင
်မဆုမြတ်မွန်ပြောပြသွားတာပါအခုလိုအောက်ဆီဂျင်တွေမလုံလောက်အတွက်ပေါ့နော်ခွဲစိတ်ကုသဖို့အခက်ခဲတွေဖြစ်နေတယ်လို့ပဲဒီအောက်ဆီဂျင်ရရှိရေးကြိုးပမ်းနေတဲ့စေနာဝန်ထမ်းတွေရဲ့အခြေအနေကိုလည်းပြောပြချင်ပါတယ်။ညမထွက်ရအမိန့်ကြောင့်အောက်ဆီဂျင်အရေးပေါ်လိုအပ်နေတဲ့ကိုဗစ်လူနာတွေအတွက်အချိန်မီဖြည့်ဆည်းမပေးနိုင်တာကြောင့်မလိုအပ်ဘဲအသက်ဆုံးရှုံးမှုတွေအခက်ခဲတွေဖြစ်နေတယ်လို့စေနာဝန်ထမ်းတအူးကပြောပါတယ်။ဆီယာနာသိမ်းပြီးနောက်ပိုင်းကိုဗစ် -19 ကပ်ရောဂါပြန်ပြီးဆိုးရွားနေတဲ့အခြေအနေမှာဆေးရုံတွေမှာလည်းကိုဗစ်လူနာတွေကိုလက်မခံတော့တဲ့အတွက်နေအိမ်တွေမှာပဲအောက်ဆီဂျင်တက်ပြီးတော့ကိုဗာတာကိုကုသနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကစေနာဝန်ထမ်းကိုနိုင်ကိုဆက်သွယ်မေးမြန်းကြည့်ပါရစေ
။ဒီမှာဖြစ်နေတဲ့လူနာအခြေအတွက်ကအရင်များလည်းများနေတယ်ဆိုတော့အောက်ဆီဂျင်လိုတဲ့လူတွေတော့အရင်များလည်းများနေပြားပြီးတော့ဒီအောက်ဆီဂျင်ပူးရောင်းနေတဲ့နေရာတွေလက်ရှိမှာ stock မရှိတော့ဘူး။ရှိပြီးတဲ့နေရာတွေကလည်းလက်ရှိမှာသူမနိုင်တော့ဘူး။နိုင်တော့ဘူးကအရင်ကများလာကြတယ်ကဒနာကြီးကြီးမားမားရဲ့ကိုအသီးကြီးပဲသူကခေပီးနိုင်တော့ကိုအကြီးကြီးဆိုရင်ကျွန်တော်တရက်ထားရဲကဒနာတရက်ထားရဲကအဲဆက်ယုံနေမှာတရက်ထားခဲ့ရတယ်ပေါ့ချဖြတ်ခဲ့ရတယ်ပုံကသူကမာကာထိုးရဲထိုးရဲအဲ့မှာထားရဲနောက်နေ့မနက်မှပြန်တက်ယူရတယ်တကယ်လူနေတဲ့အချိန်ကြရင်တော်တော်များမရပဲဆုံးမပါနိုင်ဘူးဒီနေ့ကျွန်တော်ဒီတလောက်ဆိုတော့တော်များဒီညဘက်တွေဆိုပုံပုံရအဓိကကဒနာကြီးကာဆူးနေကြောင်းကာဆူးနေကြောင်းကာဆူးရှိနေတဲ့ပုံမှာအောက်ဆီဂျင်ဘယ်လိုမှမယူရရကြဘူးကိုထုတ်ပြီးတဲ့ဆေးရုံတွေက24 hour ထုတ်ပြီးနေတယ်ဒါပေမဲ့သူက10နာရီထုတ်ရင်မနေ့ကညမှာဆိုရင်ဒီမနေ့4နာရီလူရတာလေလူတော့တက်ပြီးမဲ့လူတက်စီနေလူတွေသူတက်6ချက်ပေါက်ပြီးဝင်ဖမ်းပြီးအောက်ဆီဂျင်ဥရီတိတ်သွားတာလည်းရှိတယ်မနေ့ကမနေ့ကညမှာတော့လည်းဖြစ်သွားတ
ာဒါပေမဲ့အဲ့ဒီတောင်တကုန်းမှာဒီအောက်ဆီဂျင်ဝယ်ယူဖို့တန်းစီစောင့်နေတဲ့လူအုပ်ကြီးကိုကာဖျူးချိန်နီးလာတဲ့အတွက်ပေါ့လေဟိုစစ်တပ်ကနေပြီးတော့လူစုခွဲခိုင်းတဲ့အချိန်မှာတနက်နဲ့ဒီမိုးပေါ်ထောင်ပစ်ပြီးတော့ဟိုဟာပေါ့နော်လူစုခွဲတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရဘက်ကတော့ညှင်းဆူထားပါတယ်ဆိုတော့ဒီလိုညှင်းဆူချက်ပေါ်မှာရောဘယ်လိုတုံ့ပြန်ခြင်းလဲရှင
်အဲ့ဒါတော့မသူတို့ညာတာဗျတကယ်သွားခဲ့တဲ့လူတွေတကယ်တန်းစီခဲ့တဲ့လူတွေပြပြတာဆိုရင်တော့သူတို့တကယ်လုံးခဲ့တယ်တချို့တွေဆိုရင်အိမ်ကလိုအပ်လို့လာတန်းစီတဲ့ဦးတွေပါသူတို့ဘက်ကတင်းသွားဟိုပြင်းနေပဲလိုက်ဖမ်းလို့ပြင်းနေအဲ့ဦးတွေချန်နေအဲ့ချန်နေတို့တို့ကပြန်သိမ်းပါအဲ့ဒါသူတို့ကာဝတ်တင်ပြီးသိမ်းသွားတာရှိတယ်။သူတို့ဘက်ကစစ်ကောင်စီဘက်ကအဲ့လိုမဟုတ်ပါဘူးလို့ပြောတာကဒါတမင်ကိုလိန်နေတာဗျ။
အဲ့တော့အခုအောက်ဆီဂျင်ရောင်းတဲ့စက်ရုံနေရာရောရန်ကုန်မှာဘယ်လောက်လောက်ရှိလဲရှင်
။အောက်ဆီဂျင်ရောင်းတဲ့စက်ရုံနေရာရန်ကုန်မှာဆိုရင်ကျွန်တော်ရောက်ခဲ့တဲ့စက်ရုံကတော့ကျွန်တော် Unity ရဲ့ 9 Family အဲ့နောက်ကျွန်တော် ဟိုပေးနေတာတွေသိကြပါတော့တခြားအဲ့လိုဖြန့်ပြီးပေးနေနေရာမှာဆိုကျွန်တော်ຫນွေရှိတယ်ຫນွေရတော့လက်ရှိတကယ်လူတွေလူတွေတော်တော်များຫນွေရနေရနေတာလည်းရှိတယ်ကျွန်တော်ညိုတဲ့ဘိုင်းမို့ရဲဘိုင်းမှာဆိုသူတနေရာနေရတဲ့ဦးကြီးတော့မနေဘူးသူကိုယ်တိုင်ဒီလက်ဆက်ရုံမဟုတ်ဘူးသူတို့လည်းတန်းစီကြတယ်ဒီမှာဦးအချီရတယ်ဦးအသီးကိုဖြတ်ခွဲပြီးကြတယ်
အဲ့တော့အောက်ဆီဂျင်ဘူးတွေနဲ့အဲ့ဓာတွေကိုလူနာတွေကိုကြတော့ဘလို့ပြန်ပေးကြတယ်ဘသူတွေကလှုပ်ပေးနေလဲရှင်ဒီအောက်ဆီဂျင်ဘူးကနေပြီးတော့ဟိုလူနာတွေအသက်ရှူလို့ရအောင်တို့ကြတော့ဒါတွေကကိုယ့်အိမ်မှာပဲကိုလုံနေကြတာလားဒါမှမဟုတ်ဆေးရုံယူသွားကြတာလားရှင
်ဟာကိုယ့်အိမ်မှာပဲကိုလုံနေကြတာမှာကျွန်တော်ဖြစ်လဲဆိုတော့အခုကအောက်ဆီဂျင်ဦးပဲပြီးဆိုရင်တော့အောက်ဆီဂျင်ဦးကအောက်ဆီဂျင်ဦးရဲ့ပါတယ်ကျွန်တော်မိသားစုကျွန်တော်ဒီပိုက်ဒီအောက်ဆီဂျင်ကို O2 max ရှင်ဘာမှမပေါအဲ့ဒါတစ်ခုချင်းကိုတည်တံ့ပြန်လိုက်ဝယ်ရဟို50 liter တအိုးဆိုရင်သူက9000လောက်ယူတယ်ဒီ40 liter တို့60 liter တို့ဆိုရင်သူက1000ဝန်းကျင်လောက်ယူကြတယ်ဒါတော်များနေရာနေပါဘောနော်ဒါပေမဲ့ຫນွယ်အီးလို့ပါတော့ကျွန်တော်တိကျော်ဒီဇိုင်းဖြည့်ပြီးတာမှာသူတို့ပရာဟီတာတွေပေါ့တကယ်ဈေးတက်နေတာဒီကကျွန်တော်အောက်ဆီဂျင်ဦးအောက်ဆီဂျင်ဦးရေ50 liter တအိုးတော့လက်ရှိမှာ3000ခွဲနဲ့3000ဝန်းကျင်လောက်ရှိတယ်40 liter တို့ဟို60 liter တို့50 liter တို့ဆိုရင်ဒီနေ့ဝယ်ရတဲ့ဈေးဆိုရင်ကျွန်တော်ဒီနေ့ညနေလိုက်ဝယ်တာဆိုရင်တအိုးအားဒင်း6ဒင်း8ဒင်းပဲချလာလေရှိတယ်။အိုးကြီးပဲကျန်တဲ့ကျွန်တော်တို့ဖလိုမီတာကြီးဒီ O2 Max ဒီအခြားပိုက်တွေဘာမှမပါဘူး။ဦးတည်တယ်။အဲ့ဒါအဲ့ဦးတည်တယ်တော့မအောက်ဆီဂျင်မပါဘူး။
အဲ့တော့ကိုနိုင်တို့လို့ဒီ volunteer နေအနေနဲ့ပေါ့နော်ဒီအောက်ဆီဂျင်တွေရဖို့လိုက်လုပ်ပေးနေတဲ့လူတွေအတွက်ကြောင့်ဒီလို COVID 19နဲ့အခြေအနေတွေရောမစိုးရိမ်ကြဘူးလားရှင
်။အာအရန်တော့နေဆက်ဒါမဲ့ဟိုအသက်နဲ့နေနေတော့လေအားလုံးကလာလို့ရတယ်ပြ။ပြီးတော့တချို့ဒီတန်းစီတဲ့စိုက်ရုံတွေရှိမှာလို့ positive ဖြစ်နေတဲ့လူနာတွေကိုယ်တိုင်တန်းစီမှုမဲ့လူရှိလို့ကိုယ်တိုင်လာတန်းစီနေတဲ့လူတွေပါရှိတယ်ပြ
။ COVID ကြောင့်ဆုံးသွားတဲ့လူတွေအတွက်ကြောင့်အခုဘယ်လိုတွေလုပ်ပေးနေကြလဲရှင
်။အနေအိမ်မှာပဲဆုံးတော့မှာအဲ့ကိုယ်ပဲလူနာတွေကိုဒီနိုင်ကိစ္စတွေတော့ပရာဟိတအဟိုလုံအတင်းနေရပဲလိုက်လုံပြီးနေရတော်တော်အပ်ပင်နေပြေးနေရတဲ့အခြေအနေရှိတချို့ဆိုရင်ကားမရှိတော့လို့ခြားတဲ့နေရာမရှိလို့အတုကမယူလာသေးတဲ့လူအဲ့လိုအဲရလူရောက်ပြီးအတုကမရောက်လာသေးတဲ့အပြန်ဆောင်နေရတာတွေပါရှိ
အခုဖြစ်နေတဲ့အခက်အခဲကိုပေါ့လို့ကြော်လွှားနိုင်ဖို့ဆိုရင်ဘယ်အချက်ကိုအရေးကြီးဆုံးဖြေရှင်းတင်တယ်လို့မြင်လဲရှင
်တကယ်လို့ကြော်တည်ဆုံးနေတဲ့လူတွေကရမ်းများတယ်ဗျာဒီတည်ဆုံးနေတာများတယ်အနည်းဆုံးဖြစ်မယ်လို့ဒီညမထွက်ရအမိတခုအရှင်လုံးဖြုတ်ပြီးတာလည်းကျွန်တော်ဒီလူနာတက်နေဆိုလည်းတော့ကဲနိုင်အောက်ဆီဂျင်တွေသူတို့ကဲဖို့တော့အောက်ဆီဂျင်တွေတော့လိုက်လုပ်ပေးနိုင်မယ်တိဆုံးအနည်းဆုံးဖြစ်အောင်အဲ့ရနေပြီးစသွားလို့ရတယ်ဟိုအောက်ဆီဂျင်ပလန့်နေရတော့အခုဒီတော့ဘာလို့နောက်နှစ်ပတ်လောက်နေတော့တော်တော်များများစောင့်ကြဖို့ရှိတယ်ဒီကာစုရှိနေတဲ့ပုံမှာအောက်ဆီဂျင်ပြတ်သွားပြီဆိုတော့ကျွန်တော်ဘာမှစလုပ်လို့မရတော့ဘာဖြစ်လဲဆိုထွက်လာတယ်သူကဟိုမနေ့ကတည်းကအဲ့လိုကာစုချင်းကြော်ပါလို့ဖြစ်အောက်ဆီဂျင်တဲရဲ့လူတွေကျက်ကျက်ကြာခတာ size ခတာရှိတယ် size တွေတိတ်အိုးတွေတိတ်တာရှိတယ်အဲ့တော့ပထမဆုံးလောက်မှာညမထွက်ရအမေပြေလို့ချုပ်ချေချင်တယ်ပေါ့ဗျာ
ဒါကတော့ရန်ကုန်မြို့ကစေနဝင်းတန်းကိုနိုင်ကိုဆက်သွယ်မေးမြန်းခဲ့တာပါဗုဒ္ဓဘုရင်နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ COVID တတိယလှိုင်းထိန်းချုပ်ရေးပြည်သူတွေဘလို့ပါဝင်တင်တယ်လဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာကိုဗစ်ပိုးတွေ့နှုံတေနှုံတွေမြင့်တက်လာနေပြီးတော့ဆေးရုံတွေဝင်ပြလာချိန်မှာမလိုအပ်ဘဲအိမ်တွေမှာတိတ်ဆုံးမှုတွေစပြီးဖြစ်လာတဲ့အတွက်ကျန်းမာရေးတာဝန်ရှိသူတွေကစိုးရိမ်နေကြတာပါဒါကြောင့်ဒီကျန်းမာရေးဝန်ထမ်းတွေပြန်ဝင်လာနိုင်ရေးအတွက်လည်းညှိနှိုင်းကြိုးပမ်းနေတာအပြင်ထပ်ပြီးလိုအပ်ရင်လည်းနိုင်ငံတကာအကူအညီတောင်းခံဖို့ရှိလာနိုင်တယ်လို့လည်းဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOE ကိုပြောပါတယ်ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့လူနာတချို့ဆေးရုံသွားဖို့ခက်အိမ်မှာလဲအောက်ဆီဂျင်ခက်သေဆုံးမှုများလာရချိန်မှာကြည်သူတွေအတွက်အဓိကပါမှာရှင်ပါလဲလို့မေးရမှာဒေါက်တာသန်းနိုင်စိုးက
ခုနကြာပြောလို့မဖြစ်တဲ့ပဲအိမ်မှာသေဆုံးရတဲ့ဟာတွေသိပြီးလို့လည်းကုပြီးတော့ရောဂါပြင်းထန်ပြီးဘယ်လိုမှမရတော့တော့မှဘောနော်ဟိုဆေးရုံရောက်တဲ့ဟာညမျိုးတွေလည်းစိတ်မကောင်းကြရတယ်အများကြီးကြားနေတာဘောနော်ဆရာအဲ့လိုအနေအထားမျိုးမှာပြည်သူတွေဘက်ကလုံနိုင်တာတော့နှစ်ပိုင်းရှိတာနော်နံပါတ်၁အပိုင်းကတော့ကုကုကိုကာကွယ်ထိန်းသိမ်းရမယ့်အပိုင်းပေါ့နော်ဘာလို့ဆိုတော့ကုကုလူတိုင်းလူတိုင်းကကာကွယ်လိုက်ရင်ဒီလောကကွယ်ဆက်ကပြတ်တောက်သွားမှာဖြစ်တယ်ပေါ့နော်နောက်တစ်ခုကတော့ကုကုကာကွယ်တဲ့အထဲမှာလည်းလက်ရှိဖြစ်နေတဲ့အနေအထားရဒီ ascending main ပေါ့နော်တက်နေတဲ့နေသားမှာအကောင်းဆုံးကတော့ stay at home ပေါ့အကြောင်းကိစ္စမရှိရင်အပြင်ကလုံးဝမထွက်ခွာခြင်းကအကောင်းဆုံးပဲပေါ့နော်မဖြစ်မနေစားဝတ်နေရတဲ့ထွက်ရမယ်ဆိုရင်ကာကွယ်ရေးနည်းလမ်းတွေတတိထားပြီးတော့တိကျလိုက်တာပေါ့လူတွေအနေအထားပေါ့ဘာလို့ဆိုအိမ်ကိုပြန်ဝင်တဲ့အချိန်မှာပြန်ပိုးပါလာမှာပေါ့ဒုတိယအနေနဲ့ကတော့ဒီ community covid positive center လို့ဟာမျိုးတွေကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေမှာပေါ့ တတ်နိုင်တယ်များပေါ့နော်ဟိုစေတနာဝင်တယ်မိမိတတ်တဲ့ပညာနဲ့ပေါ့နော်ခုနစေပညာကျွမ်းကျင်တယ်လူစေပညာကျွမ်းကျင်တယ်လူသူနာပြုတဲ့ကျွမ်းကျင်တယ်လူအဲ့လိုပဲကျွန်တော်အင်ဂျင်နီယာပညာဆိုရင်လည်းအများကြီးပေါ့နော်ဒီကျွန်တော်တရီပို့ဆောင်ရေးနောက်လူနာတွင်ရင်မောင်းတဲ့လူဘီသူမဆိုပေါ့ဒါရအားပေါ့နော်ပေါဝင်ကူညီလို့ရတဲ့ခါကြီးပေါ့နော်ဒါကျွန်တော်တို့အနေနဲ့ volunteer တွေစေတနာဝင်နေနေတယ်လားတမိုင်တဲ့အားလုံးဝင်တယ်လားဖိတ်ခေါ်လေရှိရပေါ့နော်နောက်ပြီးတဲ့ခါကျတော့ပညာရှင်တွေဆိုရင်လည်းပေါ့နော်တာဝန်တွေသူနာပြုတွေဒါမျိုးတွေဆိုရတာစေတနာဝင်နေအနေနဲ့ကူညီပေးဖို့ဝယ်နေတဲ့ tribe အနေနဲ့ပေါဝင်ပြီးတော့ဟိုတက်နိုင်တဲ့ဘက်ကဒါကတော့ဒီ COVID-19 ယောဂါကလူသားရေးလိုဖြစ်နေအောင်ပေါ့နော်တစ်ဖက်ကယောဂါတစ်ဖက်ကကျွန်တော်လူသားဝင်မျိုးနိုင်ငံသားဖြစ်နေတဲ့ခါကျတော့ကျွန်တော်လူသားရေးစိတ်ဓာတ်နဲ့ဝိုင်းဝန်းပြီးတော့ကိုယ်ကိုယ်လည်းကာကွယ်သလိုကာကွယ်နေတဲ့လူတွေကိုလည်းဝိုင်းဝန်းပြီးတော့တစ်ထက်တအားပေါ့ပေါဝင်ကူညီဆောင်ရှောက်ပေးဖို့လုပ်ရပေါ့နော
်ဟုတ်ကဲ့ဆရာဒီနေရာမှာဒီနိုင်ငံရေးအနေထားရပေါ့နော် CDM ဆရာဝန်နေရှိခဲ့ပါတယ်နောက်စေနာဝန်ထမ်းတွေလည်းတချို့ဟိုမလုပ်ရဲမကန်ရဲပေါ့နော်တစုံတရာပေါ့တန်းနေတဲ့ဘက်ကနေပြီးတော့သူတို့ခိုးကြောင်ခိုးဝက်လေးတွေလုပ်ပြီးတော့ခုပင်နေကြတာကိုကျွန်တော်တွေ့နေရပါတယ်အဲ့ဒီအပေါ်မှာဆရာပါပြောခြင်း
အဓိကကတော့ကျွန်တော်တို့ခုနကပေါ့နော်ကျွန်တော် coordination cooperation တခုဟိုပေါ့နော်ထိရောက်အောင်မြင်လို့ဆိုတာအဓိကတော့ synchronize coordination လို့ပေါ်တာပေါ့ချိန်နဲ့တပြေးညီပြည့်တဲ့ခါကျတော့တယောက်တစ်လက်ပေါ့နော်ခင်းတူချက်တဲ့အခါမှာစီပါဖို့လူဟာအသာပြည့်ရွယ်လေပေါ့ဒါဆိုရင်ရလာရှိတာပေါ့နော်ဒီကတော့အိုးထဲမှာပေါင်းသွားတဲ့ပုံပေါ့နော်ဒီကားတစ်ချက်ရေးတဲ့အခါမှာလေဒီနေရာမှာစီးတက်တဲ့ဒီနေရာမှာစီးတက်တဲ့လိုက်ချတဲ့ဆိုင်တော့ဒီပကြီးကားပေါ်မှာဆွဲလိုက်တော့မှပဲရောင်နေလှပြီးတော့စုံသွားမျိုးပေါ့နော်အဲဒါမျိုးအင်္ဂလိပ်စကားပုံလေးရှိပါတယ်တက်ပေါင်းတက်ကငါဖြစ်တယ်ပါပေါ့နော်အောက်မှာရှိတဲ့ဆက်ဆံမှုတွေပေါင်းလိုက်တဲ့အခါသာပွားပွားပြီးတော့အဲ့ခါကျတော့ဒီအချိန်မှာလာကျွန်တော်တို့ကတမိုင်နဲ့အားသာဝင်ကြီးဌာနအားလေလူမျိုးစင်နာဝင်နေနေဒါရောက်ကူညီတဲ့အခါမှာလေပေါ့နော်ကျွန်တော်တို့အနေနဲ့တက်နိုင်တဲ့များပူးပေါင်းဆောင်ရွက်လုပ်ရတယ်အဲကြောင့်လေပေါ့နော်ဒူလိုတဲ့အခါကိုဖြစ်ကိုလိုတဲ့အခါဒူဖြစ်ဒါမျိုးဆောင်ရွက်ထားတဲ့အဲကြောင့်လေရှိရပေါ့နော်ဒါမျိုးတွေမှာဝင်ရောက်ပြီးတဲ့အခါကျတော့မျိုးတို့တက်ဆိုင်တဲ့ data လိုက်ပူးပေါင်းဆောင်ရွက်ပေးမယ်ဆိုရင်တော့ပူးပေါင်းဆောင်ရွက်မှုတွေကပုံမထီအောင်ခုံနေမယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့တာဝန်ရှိသူတွေဘက်ကရောဘယ်လိုမျိုးစာပြီးတော့ဒီကံလမ်းမှုအနေထားရှိလဲအခုလိုပူးပေါင်းဆောင်ရွက်မှုလက်တွေ့ရနိုင်ဖို့လဲ
ဟုတ်ကဲ့ထုတ်ပြန်ချက်တွေလည်းဒါအတွက်ပြင်ကြညာလေးအပိုင်းနေနေရှိပါတယ်တယောက်တည်းကူညီဖို့ပေါ့နော်ဒါလည်းမကြခင်မှာလဲကျွန်တော်တို့ရဲ့ပို့ပြီးတော့ပြည့်ပြည့်စုံစုံပေါ့နော်ထုတ်ပြန်မှုတွေရှိပါတယ်ခုနပြောလို့ပေါ့နော်ကာမောင်းတဲ့အနေနဲ့ကာမောင်းတဲ့သူနောက်ဆုံးအလေးပင်မတဲ့အတော့မှအသေးသေးပေါ့နော် mass campaign တို့နေရာမျိုးတွေ mass ဝေတက်တယ်ဘာပဲဖြစ်ဖြစ်ပေါ့နော်အတက်ပညာရှင်ပေါ့နော် ID ပညာရှင်ဆိုတဲ့ ID ပညာရှင်အမျိုးမျိုးပေါ့နော်ဒါတွေကိုကျွန်တော်တို့ကပူးပေါင်းလုပ်ပေးလို့လာပေါ့နော်ဒီလိုပူးပေါင်းနိုင်တဲ့နိုင်ငံအနေနဲ့ဖိတ်ခေါ်တဲ့နိုင်ငံကိုလေဒါပြီးတာနဲ့ဆောင်ရွက်တဲ့ရှိပါတယ်မကြခင်မှာလဲဒီကဘူဝီချေချေနဲ့ထုတ်ပြန်ကြေညာပေးမယ့်အစီအစဉ်ရှိပါတ
ယ်။ဟုတ်ကဲ့ဆရာ။ဒီနေ့မှဆရာတခုကနိုင်ငံတကာကိုရောပေါ့နော်။အရေးပေါ်အကူအညီတောင်းဖို့အစီအစဉ်ရှိလားဆရာ။ဟိုမှာအင်ဒိုနီးရှားဆိုရင်သူတို့တောင်းနေတာရှိတယ်နော်။ဟိုမှာ WHO အရေးပေါ်အကူအညီမျိုးဖြစ်ဖြစ်ပေါ့နော်။အဲ့ဒီအနေထားတွေကဘယ်လိုရှိလဲဆရာ
။ဒီကတော့ပြည်တွင်းအင်အားပေါ့နော်။ပြည်တွင်းအင်အားကိုကျွန်တော်တို့ကဟိုအရေးဆုံးယူပါအောင်ပေါ့နော်။ဒါတော့ခုနဟိုတကယ်လို့ဒါလိုအပ်လာရင်တော့ဒါခုနပြောတဲ့ medical team တွေပေါ့နော်။ဒါရောက်ကူညီတဲ့ဟာမျိုးတွေရတယ်ဒါရှိတာနိုင်တဲ့ကိစ္စမျိုးလေးဖြစ်တယ်ပေါ့နော်။ဒါလက်တော်မှာတော့ရှိတဲ့အင်အားကိုပဲကျွန်တော်တို့အကောင်းဆုံးပေါ့ရှိသမျှဒီမှာရှိသမျှအရင်းမြစ်တွေဒါရရတဲ့လောက်စုစည်းပြီးရဲ့ခါကျတော့ကျွန်တော်တို့အကောင်းဆုံးစီမံခန့်ခွဲပြီးတော့ကျော်ဖြတ်နိုင်လို့ကတော့ဒါနံပါတ်1ရင်းနဲ့ဖြစ်ပါတ
ယ်။ဟုတ်ကဲ့ခြေစင်းများတင်ပါတယ်ဆရာ။ဒီဆုံးမှုအနည်းဆုံးနဲ့ဒီတတိယလိုင်းတန်းကိုကျော်လွှားနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်။
ဒါကတော့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စုကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းနနေခင်းစီစဉ်ကိုရေဒီယိုပြင်ရုပ်သံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ်ရှင်ကျမတို့စီစဉ်တွေကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewbamis channel ဖြစ်ပါတယ်စလုံးပေါင်းက voabursechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် voa burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voaburmese ဖြစ်ပါတယ်။VOA American သံရုပ်တံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကိုလည်းကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်နေ့နဲ့6နိုင်ကနေ9နိုင်ထိဆက်လက်တင်ဆက်နေပါတယ်မကြခင်ထုတ်လွှင့်မဲ့အင်္ဂါနေ့ညဆွေးနွေးခန့်အစီအစဉ်မှာတော့
ကျွန်တော်ကလည်းမျိုးချင်းရတယ်မင်းချင်းပြီးတော့ရော့ပါတာမရှိပါဘူးခင်ဗျာပုံပုံပြီးတော့စွန့်ရတဲ့အချိန်မှာရှိတယ်ဘာလို့ရှိရလဲဆိုတော့သူကကျွန်တော်ကလည်းထုတ်ပြန်တဲ့နေရာမှာဟိုပြည်သူ့ဘက်ကထုတ်ပြန်တာရှိတယ်ပြည်သူ့ရဲ့ထုတ
်ပြန်ဒါကတော့ချင်းပြည်နယ်မှာဒီ COVID-19 ကူးစက်မှုအခြေအနေဆိုးဝါးနေရတဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ဒါအပြင်ဒီရှမ်းပြည်တောင်ပိုင်းကအခြေအနေတွေကိုလည်းတင်ပြမှာပါအခုတော့ဒီသတင်းပေးပို့ချက်တစ်ပုဒ်ကိုအရင်ဆုံးတင်ဆက်မှာပါရှင်ရှမ်းပြည်နယ်တောင်ပိုင်းမှာရှမ်းလက်နက်ကိုင်နှစ်ဖွဲ့ဖြစ်တဲ့တောင်ပိုင်းအဖွဲ့ RCSS SSA နဲ့မြောက်ပိုင်းအဖွဲ့ SSPP SSA တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်။ဒီလိုတိုက်ပွဲတွေဖြစ်နေတဲ့ကျေးသီးမိုင်းကိုင်စတဲ့မြို့နယ်တွေကရွာသားတွေဟာစစ်ပွဲတွေကြောင့်လည်းဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်ရှင်။ဒီအကြောင်းပြေဆုံးမှုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့ကြားနေပြည်တော်ပင်ဆက်မှုပြဿနာကြောင့်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကြီးသီးမြို့နယ်ကစစ်ရေးရအချက်ချကြတဲ့လွယ်ဟွန်းတောင်ရိုးဘက်မှာဆိုရင်နေပြည်ညင်းပွားမှုကြောင့်တိုက်ပွဲဖြစ်နေတာတလကြော်နေပါပြီ။နှစ်ဖက်ဖြစ်နေတဲ့စစ်ရေးပဋိပက္ခနဲ့ပတ်သက်လို့ RCSS ပြောခွင့်ရဘူမူဆိုင်ခန်းဆိုင်ကအခုလိုပြောပါတယ်။
လေဟုံးတော့ကျတော့ကျွန်တော်တို့ဒီခွာစစ်ကနေကျွန်တော်တို့ဒီခံစစ်အရှင်ကနေခွာစစ်ကိုပြန်လဲလှရှားလာခင်ဗျခွာစစ်ကိုလှရှားရင်းနဲ့ဒီကြည်ရင်လှရှားရင်းနဲ့ဟိုပြင်းထောက်လို့ရင်းနဲ့ဖြစ်ပြီးတော့မှပြစ်ချက်လာခင်ဗျကျွန်တော်တရက်နေ့ကနေပြီးတော့မှကျွန်တော်က10ရက်နေ့အထိကျတော့တက်ပွဲနေ့တိုင်းဖြစ်တယ်ပြင်မှာဘူးတော့ရှိနေတော့ပေါ့နော်ပြင်မှုတော့ရှိတာပေါ့
လွယ်ဟွန်းတောင်ဟာရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းအလယ်မှာရှိနေပြီးစစ်ရေးမဟာဗျူဟာအတွက်အချက်ချာကြသလိုမြောက်ပိုင်းရှမ်းလက်နက်ကိုင် SSPP SSA ရဲ့ One Hand ဌာနချုပ်နဲ့လည်း20ကီလိုမီတာခန့်သာဝေးကွာနေပါတယ်။သူတို့သိမ်းပိုက်ထားတဲ့လွယ်ဟွန်းတောင်ကျော်ကိုတော့စစ်တပ်ကလည်းသိမ်းနိုင်ဖို့ကြိုးစားနေတယ်လို့မြောက်ပိုင်းရှမ်းဖွဲ့ SSPP တပ်မှုတူးကပြောပါတယ
်။ RSS ကသိမ်းပိုက်ပြီးခေလည်းသိမ်းပြီးရပါမှာလည်းစစ်ပြင်းတော့တာပဲ။အဲ့မှာ CS ကလောကသရစီမဖြစ်ဘူးလေ SSP ထိုင်သရစီဖြစ်နေမှာအမ
လွယ်ဟွန်းတောင်ကို SSPP ဘက်ကထိန်းသားနိုင်ပြီဆိုပေမဲ့ RCSS တပ်ဘက်ကဆက်ပြီးထိုးစစ်ဆင်နေပါတယ်တိုက်ပွဲတွေကလက်နက်ကြီးကြီးကြလို့အနည်းနဲ့ကကြေးဝါနာကြားရောက်နေပါတယ်လွယ်ဟွန်းတောင်ကျောကနေပြစ်လိုက်တဲ့လက်နက်ကြီးကြောင့်ကြောင်လတ်ပြီးလူသူသေဆုံးခဲ့ပါတယ
်ပြစ်တာဟိုအစ်စ်ထက်ချနေပြစ်တာဒီထက်အနောက်ထက်ချကြော်ပြီးလာကြတယ်ပြစ်ခိုက်မှုတော့ကလောဖားကြီးတယောက်တော့သူလေတောင်ညာပြဲနားမှာလာကြတော့သူ့တော့လုံးဝမဖြစ်ဘူးဒါပေမဲ့လက်ဖြတ်ပြီးပြေရတယ်လို့ကြားတယ်မိုင်းခွန်ကြည့်ရအောင်သူ
မိုင်းကန်မြို့နဲ့မိုင်းခွန်ကြည့်ရအောင်သူဘက်မှာရွာသားတော်တော်များများသိမ်းရှောင်ထွက်ပြေးနေရတယ်လို့မိုင်းကန်ဒေသခံတူကပြောပါတယ
်မဖြတ်တိုက်ပွဲဖြစ်တော့လက်နဲ့ကြည့်တယ်ကတိုက်ပွဲဖြစ်တဲ့နေရာမှာကြတော့ဗောဒါပေမဲ့ရွာတွေမှာနေရာတိုင်းလိုရှောက်ကြနေပါပဲသူတို့ကြောက်လန့်နေမှာကြည့်ရအောင်သူတစ်ခုလုံးပဲအဲ့ဒီမိုင်းခွန်ကြည့်ရအောင်သူတစ်ခုလုံး one jump pass ဖြစ်တော့ကူညုံတော့အဲ့ဒီရတယ်ချက်ကြည့်ရဆိုတာတုံးကြီးကြောင့်ပို့ထားတယ်ဒီတော့အစ်စ်ခဏကပြရမှာလည်းရှိတယ်နောက်ပြီးဝန်ဟေဖုန်းကြီးကြောင့်ပေါ့ဝန်လက်လောင်ရှော်ရတုံးရကဖုန်းကြီးကြောင့်မှရှိတယ
်မိုင်းခွန်ကြည့်ရအုပ်စုကစစ်ပြေဒုက္ခတဲ့950ကျော်ဟာဝန်ဖိတ်လုံးကြည့်ရအုပ်စုတွင်ဖုန်းကြီးကြောင့်တွင်တဲ့စာရင်ရောင်းနေမှာခုလုံနေကြရပါတယ်ဒီဒုက္ခတဲ့တွေကိုမိုင်းကန်မြို့နယ်ကရှမ်းဖွဲ့စည်းတွေလဲချားမြို့နယ်ကလူငယ်ဖွဲ့စည်းတွေကနေအကူအညီပေးဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်အလားတူလွယ်ဟွန်းတောင်ကျောဘက်မှာဖြစ်ပွားတဲ့တိုက်ပွဲဖြစ်ခတ်မှုတွေကြောင့်ကြည်တီမိုင်းလောင်ကမ်းလန်းနီးကရွာတွေကရွာသား2000ကျော်ဟာလည်းကြည်တီမြို့ပေါ်မှာစစ်ဘေးတိမ်းရှောင်နေကြရပါတယ်။ကလကျော်ထဲကထွက်ပြေးတိမ်းရှောင်နေကြတဲ့ဒုက္ခသည်တွေဟာစန္ဒရိခါတွေလိုအပ်နေပြီလို့ကြည်တီမြို့ခံသူကပြောပါတယ်
။ကြည်တီဘက်မှာကဘုန်းကြီးကျောင်းမှာများရွာဘုန်းကြီးကျောင်းနေရာမြို့ထဲကဘုန်းကြီးကျောင်းနေရာလိုဆုံရောက်နေကြမှာအင်းရအကလုံးက2000ကျော်လောက်ရတယ်။ဘယ်လိုစားဖို့နေရတယ်လဲ။အခက်ခဲတော့ရှိတာပေါ့ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်ကကြောင်းမဲနံပါတ်2ဘက်မှာလည်းမြောက်ပိုင်းမှာမိတ်အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSF တိုက်ပွဲတွေရပ်တန့်နိုင်ဖို့ငြိမ်းချမ်းတဲ့နည်းလမ်းနဲ့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့
RCSSကဂျူလိုင်လ10ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပေမဲ့တိုက်ပွဲတွေကမရပ်တန့်နိုင်သေးပါဘူး။ရှမ်းပြည်နယ်တွင်ရှမ်းတော်လိုင်းရဲတပ်ဖွဲ့ချင်းချင်းတိုက်ခိုက်နေတာရပ်တန့်ဖို့ရှမ်းနိုင်ငံရဲ့ဖွဲ့စည်းတွေရှမ်းတန်ငါတော်တွေကအကြိမ်ကြိမ်ဝင်ရောက်ညှိနှိုင်းပေးခဲ့ပေမဲ့တိုက်ပွဲတွေအခုချိန်ထိမရကျသေးပါဘူးခင်ဗျာ။ဒါကတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေး လုံသားတဦးက VOE ကိုပြောပါရယ်ကလင်းမျိုးရဲ့လက်ရှိအခြေအနေဟာကိုဗစ်ကူးစက်မှုကာကွယ်ရေးလုပ်ငန်းတွေလုပ်ရမယ့်အခြေအနေကိုကျော်လွန်သွားပြီဖြစ်ပြီးတော့ကုသရေးဘိုင်းကိုအားစိုက်ရမှာဖြစ်တယ်လို့နောက်တစ်ခါအဓိကကျတဲ့အောက်ဆီဂျင်အလုံလောက်ရဖို့လည်းအရေးကြီးနေတယ်လို့သူကပြောပါရယ်ဒီကလင်းမျိုးအခြေဆိုင်မေတ္တာထွတ်ခေါင်အသင်းရဲ့အတွင်ရေးမှုကိုရာစာအောင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရှင်
ရာဇာအောင် VOE နဲ့ဆက်သွယ်မြင်းမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကိုရာဇာအောင်တို့အခုကလေးမျိုးမှာကျွန်တော်တို့သိထားသလောက်ပေါ့နော်ဒီကိုဗစ်ကူးစက်တဲ့ခြေနေနောက်သေးဆုံးတော့ငါအတော်လေးကိုစိုးနေတယ်လို့ကျွန်တော်တို့သိထားပါတယ်ဆိုတော့အခုကိုရာဇာအောင်နဲ့ကျွန်တော်နဲ့ပြောကြတာတနင်္လာနေ့ညဒီတနင်္လာနေ့ညအခြေအနေမှာကလေးမျိုးရဲ့ကိုဗစ်ကူးစက်မှုအခြေအနေကဆိုးနေတော့ပါပဲလားရော့ပါတတလာပါပြီလားကိုရဆောင
်ဟုတ်ကဲ့ကျွန်တော်ကလင်းလို့ရခြင်းကဒီနေ့ချိန်ပြီးတော့ရော့ပါတာမရှိပါဘူးခင်ဗျပုံပုံပြီးတော့ဆိုးနေတဲ့ချိန်မှာရှိတယ်ဘာလို့ရှိရလဲဆိုတော့သူကကျွန်တော်တို့ဒရင်ထုတ်ပြန်တဲ့နေရာမှာဟိုပြည်သူဘက်ကထုတ်ပြန်တာရှိတယ်ပြည်သူရဲ့ထုတ်ပြန်မှုကတော့ပြည်သူတွေဒီတချို့တချို့တွေကဟိုဘဲစင်တာကမှထောက်ကူတာမရှိဘူးပေါ့နော်ဆေးရုံကြီး CDM လုပ်တယ်အားလုံးကဟိုဒီမှာလူနာမရှိဘူးဈာမကြီးခေါင်းဆောင်မှုကြေးပါမပြင်းနေတဲ့အကြောင်းကျွန်တော်ကကိုယ့်ရဲ့နေကိုကုစားတာရှိတယ်ကိုယ်နဲ့ကအောက်ဆီဂျင်တွေကိုလူချတာရှိတယ်။ဖရိုက်တာဖွဲ့တွေကအကူအညီတောင်းတာမျိုးရှိပြီးတော့ကိုယ်နဲ့ကူပဲဟိုစိတ်ကူကြတာရှိတယ်ပေါ့။အဲ့ဒါကြတော့တို့အခုနိုင်ငံတော်အခုဒီလက်ရှိစက်ကောင်စီဘက်ကထုတ်ပြန်တာကတော့တို့ကဒီတို့ဒီစင်တာတွေမှာလာကူတဲ့တည်ဆုံဆင်းနဲ့ကူးစက်မှုပဲတို့ကထုတ်ပြန်နိုင်တာပေါ့နော်။ဒါပေမဲ့ကျွန်တော်တစ်မျိုးလုံးခြုံကြည့်မယ်ဆိုလို့ရှိရင်ဖရိုက်တာဓမ္မတယောက်အတင်းဖွဲ့ရလူတယောက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့တို့မျိုးမှာကကူးစက်မှုလုံးနဲ့တည်ဆုံမှုလုံးကရော့ကျသွားတာမရှိပါဘူးခင်ဗျာ
။ဟုတ်ကဲ့ရှိပါတယ်ဟုတ်ကဲ့ကိုရဆောင်တိထားသလောက်ဆိုရင်အခုကိုရဆောင်နဲ့ကျွန်တော်နဲ့ပြောနေကြတဲ့အချိန်မှာဟလာအခုဆက်သူအရေးအတွက်ဘယ်လောက်သိဆုံးသူအရေးအတွက်ဘယ်လောက်လို့များကိုရဆောင်ပြောနိုင်ပါသလဲ
သူဆက်သူအရေးအတွက်ကတော့ကျွန်တော်တို့ကလေဟိုစုမဲ့ဆောင်တော့ကျွန်တော်ထင်တယ်ကြာတစ်မျိုးလုံးရဲ့တက်မြာတက်ဖရာခိုင်ဘောများပိုးတွေ့မလားမသိဘူးခင်ဗျာဒါနဲ့မဆက်ကြရလူလည်းရှိရယ်ကိုယ့်အနေကိုအိမ်မှာပဲသိကူရလူလည်းရှိရယ်ကြာအဲ့တော့လက်ရှိမှာကျွန်တော်တို့မြို့ကကုသမှုလုံးမှာကျွန်တော်တို့ကမထုတ်ပြန်နိုင်ကြဘူးဗျ။ပြလိုက်တာတင်းဖွဲ့တစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့မှဒါတွေကိုထုတ်ပြန်နိုင်ခြင်းမရှိဘူး။ဒါပေမဲ့ကျွန်တော်တို့ပြန်များကျွန်တော်တို့လောက်ကန်နေတဲ့တူကြုံကပြောရမယ်ဆိုလို့ရှိရင်ကုသမှုလုံးကတော့ဟိုတောင်းလန်းထက်မှရှိတယ်ဗျ။အဲတည်ဆုံးမှုလုံးကတော့ကျွန်တော်တို့တစ်ထောင်လမ်းကတ်သွားပြီခင်ဗျ။ဒီတလမတိုင်ခင်တွင်းမှာပေါ့
။ဟုတ်ကဲ့။ဆိုတော့ဘာဖြစ်လို့ဒီလောက်မြင်မြင်တော့များများကူးဆက်တာတည်ဆုံးတာဖြစ်ရတယ်လို့ပြောရအောင်နားလည်ပါတယ
်လေဟုတ်ကဲ့ကျွန်တော်နားလည်တယ်လို့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီ first wave ရှိတယ် second wave ရှိတယ်ပေါ့နော်ကိုဗစ်မှာ2020ခုနှစ်မှာဒါပထမ line ဒုတိယ line ဖြစ်ခဲ့တယ်ဖြစ်ခဲ့တဲ့အချိန်မှာကျွန်တော်တို့ clean room ပါတယ်မကကျွန်တော်တို့တိုင်းနိုင်ငံလုံးမှာ volunteer တွေအင်အားနဲ့စစ်မှားရေးဝန်ထမ်းတွေရဲ့အင်အားနဲ့ဟိုရက်တဲ့ဖွဲ့စည်းတွေ private အဖွဲ့စည်းတွေရဲ့အင်အားဆက်ဖက်ကနေပြီးတော့မှလေဒါကိုကျွန်တော်တို့ထိန်းချုပ်ခဲ့ကြတယ်ကုသရေးမလုပ်နိုင်နေမှာနော်ဒါတော့ဒါကိုကိုဗစ်ကတော့ဆေးတော့မပေါ်သေးဘူးပေါ့ဗျာအဲ့မဲ့ကျွန်တော်တို့ကတော့ချိုးတင်ကာကွယ်တဲ့နည်းလမ်းတွေကျွန်တော်အဆင်အဆင်ပိတ်ဆို့ခဲ့ကြတယ်၊ကုညီခဲ့ကြတယ်၊ဝိုင်းဝန်းပြီးတော့လုပ်ခဲ့ကြတဲ့အတွက်ပြင်ပြခဲ့တယ်၊ပြန့်လက်မှုလုံးကလည်းနည်းခဲ့လို့ကျွန်တော်ထင်ပါတယ်ခင်ဗျ။ဒါပေမဲ့အခုချိန်မှာတော့ကျွန်တော်တို့ကဟိုကျန်းမာရေးဝန်ထမ်းတွေအဓိကတော့ကျွန်တော်ပြောချင်တာကဗျာ first wave နဲ့ second wave မှာကျွန်တော်တို့မြို့မှာဆက်ပြီးကျွန်တော်နိုင်ငံမှာကျွန်တော်မြို့မှာပေါ့နော်။ဒီကိုဗစ်ကူးစက်မှုလုံးရောက်ကြတာအဲ့လောက်ဟိုမဖြစ်ခဲ့တာတွေကအဓိကအခင်အားကတော့ကျန်းမာရေးဝန်ထမ်းတွေအင်အားလုံးကျွန်တော်တို့ယူဆပါတယ်ခင်ဗျ။ ဗောလန်တီးယားတွေထက်ကျမရင်ကျမရင်ဝန်ထမ်းတွေအင်အားလို့ကျွန်တော်ပို့ပြီးတော့မှဒီအင်အားတွေကိုဒီအင်အားတွေကြောင့်ကျွန်တော်ထိန်းချုပ်နိုင်ခဲ့တယ်ကျွန်တော်ယူဆပါတယ်ဗျအခုချိန်မှာတော့အဓိကကတော့ဗောလန်တီးယားတွေဘယ်လောက်ပဲလုပ်လို့ကျွန်တော်ခေါင်းအားတွေဘယ်လောက်ပဲပေးဆက်ပေးဆက်ကျွန်တော်တို့ပညာတတ်တဲ့ကျမရင်ဝန်ထမ်းတွေရဲ့ PDM လုပ်တဲ့ပုံမှာဗောနော်ဒါဒီစစ်ကောင်စီရဲ့အောက်မှာကျမရင်ဝန်ထမ်းတွေရဲ့ပေါင်းအားဖြည့်မှုတော့မဲသွားတဲ့ခါတွေမှာဒါကိုကျွန်တော်နိုင်ငံကိုပို့ပြီးတော့ကျွန်တော်မျိုးပို့ထိပ်သွားတယ်
ကျော်ကူရာဇာအောင်ရဲ့အယူဆရကလက်ရှိမှာဟလာဆရာနာသိန်းနာကိုစန့်ကျင်ပြီးတော့ကျမကြီးလုတ်သားကျမကြီးဝန်ထမ်းတွေကဟလာ CDM လှူရှာမှုမှာပါဝင်နေကြတဲ့တွေ့ကျမကြီးဝန်ထမ်းအင်အားလျှော့နေတာကြောင့်မို့လို့လက်ရှိကိုဗစ်တတိယလိုင်းကိုရင်ဆိုင်ဖို့အတွက်ရမှာအားနေသွားတယ်လို့အဲ့ဒီလိုပြောချင်တာပေါ့နော
်အဲဟုတ်ကဲ့အဲ့လိုပြောရမှာဒါပေမဲ့အဲ့လိုပြောတယ်ဆိုတာကလည်းကျမကြီးဝန်ထမ်းတွေကိုကျွန်တော်တို့အပြစ်တန်တော့အပြစ်တင်တာတော့မဟုတ်ပါဘူးကျမရေဝန်တန်းလေးအခုဗောလန်တီးယားတွေအားလုံးက CDM လောက်ကြတယ်ဆိုတော့ဘာကြောင့်လောက်ကြလဲဆိုလို့ရှိရင်ဒီအာနာရှင်စစ်ကောင်စီကိုလို့မရှိလို့သူတို့ရဲ့အုပ်ချုပ်မှုရမ်းမရမှာမလဲပတ်ရှင်လောက်ကြတယ်လဲပါတယ်ပေါ့လေအဲ့ခါကျတော့ကျွန်တော်တို့အဓိကတော့ဒီစစ်ကောင်စီရဲ့အုပ်ချုပ်မှုအောက်မှာမလဲပတ်ရှင်နဲ့လူတန်းစားများကြတဲ့အတွက်ဝန်တန်းများကြတဲ့အတွက်ဒီလိုခက်ခဲတွေရင်ဆိုင်ရတယ်လို့ကျွန်တော်တို့ရေဟူရအားဖြင့်သတ်မှတ်ရှင်ပါတယ်ခင်ဗ
ျဟုတ်ကဲ့လက်ရှိဟလာကလေးမာဒီလောက်ကူးဆက်ဒီဆိုမှုနုံမြင့်နေတဲ့အချိန်မှာမြို့ကန်လူတို့ကြားမှာဒါနဲ့ပတ်သက်ပြီးတော့တို့ရင်ဆိုင်နေရတဲ့ကိုဗစ်နဲ့ပတ်သက်ပြီးတော့ဘယ်လိုအတွေ့အမြင်ခံစားချက်သဘောထားမျိုးများရှိကြသလဲဗျာ
အာဟုတ်ကဲ့အခုအချိန်မှာတော့လေအားလုံးရဘယ်လိုပြောရမလဲဟိုအစ်တလိုအပ်နေတာကအောက်ဆီဂျင်ကိုလိုအပ်နေကြတာအခုအချိန်မှာလူတိုင်းလူတို့ကအိမ်တိုင်းလူတို့မှာချားတဲ့လူနာကအိမ်တိုင်းလူတို့မှာရှိတယ်ဗျာတိမ်ကိုတယောက်ရှိမှနှစ်ယောက်ရှိမှတိမ်လုံးဓာတ်တွေလည်းရှိတယ်ဗျာအဲ့မဲ့အခုချိန်မှာကဘလို့ခံရလဲဆိုတော့လေငါတို့ဒီမှာဖြားနေတဲ့လူရှိတယ်ဒါပေမဲ့ငါတို့အောက်ဆီဂျင်မကျတော့ဘူးပဲငါတို့ကတော်တော်လေးကိုဝမ်းတာကြံကောင်းတယ်လို့ကြွနေကိုဖြည့်သိမ့်နေကြရတဲ့အချိန်မှာရှိပါတယ်ခင်ဗျအဲ့တော့အောက်ဆီဂျင်ကျနေတဲ့လူတန်းစားလူဦးရေအိမ်ဆောင်စုတွေကလည်းအများကြီးရှိပါတယ်ဗျအဲ့ခါကျတော့ကျွန်တော်တို့မြို့မှာအဓိကလိုအပ်နေတာအောက်ဆီဂျင်လိုအပ်နေပါတယ်အဲ့ခါကျတော့အခုအောက်ဆီဂျင်လိုအပ်မှုချိန်တွေကလည်းကျန်းမာရေးဝန်ထမ်းတွေများရင်လည်းအောက်ဆီဂျင်ကတော့ပေးနိုင်ပါဘူးဗိုလ်လန်တီးယားတွေဘလောက်အင်အားပဲရှိရှိကျန်းမာရေးဝန်ထမ်းတွေကုသရေးပိုင်းဘလောက်ပဲအင်အားရှိနေဖြစ်ပါစေအောက်ဆီဂျင်လိုအပ်မှုချိန်မျိုးမထူးမှမဖြစ်စီးပေးနိုင်ပါဘူးအဲ့တော့ကလေးမျိုးရဲ့ချိန်မျိုးတက်ဆုံးရှုံးမှုတွေကအောက်ဆီဂျင်ပြတ်တောက်မှုကြောင့်ဖြစ်နေပါလေဗျအဲ့တော့အောက်ဆီဂျင်ပြတ်တောက်မှုဖြစ်နေတာကလည်းဘယ်ဝန်တန်းအင်အားနဲ့မှမဆိုင်ပါဘူးဗျကျွန်တော်တို့နိုင်ငံရဲ့အောက်ဆီဂျင်ထုတ်ပေးနိုင်မှုလိုအပ်ချက်ချိန်မျိုးကျွန်တော်တို့ရဲ့ချိန်မျိုးကျွန်တော်တို့နိုင်ငံရဲ့ချိန်မျိုးကြောင့်ဖြစ်နေရလို့ပဲယူဆရမလို့ပ
ါဟုတ်ကဲ့ကိုရဆောင်ဒီနေရာမှာကျွန်တော်တခုနားမလဲတာသိမရှင်းတာပေါ့နော်အဲ့တော့ကျွန်တော်တို့ကိုဗစ်ပထမလိုင်းဒုတိယလိုင်းမှာကူးစက်ခံရတဲ့အခါမှာတကယ်တကယ်ကကိုဗစ်လူနာကိုဗစ်ကူးစက်တဲ့လူနာတွေအားလုံးမှာအောက်ဆီဂျင်လိုအပ်တာမဟုတ်ဘူးကျွန်တော်ကြားချင်းသူတွေမေးကြည့်တဲ့အခါမှာဟလာကိုဗစ်ကူးစက်တဲ့လူနာစုစုပေါင်းရင်20ရာခိုင်နှုန်းပတ်ဝန်းကျင်သာလျှင်အောက်ဆီဂျင်လိုအပ်တာဖြစ်တယ်ဒါပေမဲ့အခုတတိယလိုင်းမှာကြတော့တနိုင်ငံလုံးနီးပါးမှာပေါ့နော်ကိုဗစ်ကူးစက်တဲ့နေရာတွေမှာဒီအောက်ဆီဂျင်အပြင်းထန်ပေါ့နော်အသေးအံအောက်ဆီဂျင်ဘူးတွေနဲ့တန်းစီကြအောက်ဆီဂျင်ရောက်ဖို့လိုကြဆိုတော့ကိုရာဇာအောင်တို့ကလေးမျိုးမှာဟလာကိုဗစ်ကူးစက်တယ်လို့အတည်ပြုထားတယ်သို့မဟုတ်လည်းကိုဗစ်ရှိတယ်လို့တန်တရားရှိတဲ့လူနာတွေပေါ့နော်အဲ့ဒီလူတွေအများစုတည်တကယ်ပဲအောက်ဆီဂျင်ကိုလိုအပ်တာဟုတ်ပါရဲ့လားဒါမှမဟုတ်ရင်ဟလာကိုဗစ်ကူးတယ်လို့အတည်ပြုတယ်တခါတန်တရားရှိတယ်ဆိုတာနဲ့လည်းအောက်ဆီဂျင်ရှူရမယ်ဆိုတဲ့ဟလာသဘောထားနဲ့ခံယူချက်နဲ့သို့မဟုတ်ယူဆချက်နဲ့များအောက်ဆီဂျင်ကိုအသေးအတန်လုပ်နေကြတာလားခင်ဗျာ
ဟုတ်ကဲ့အဲ့တော့လည်းနည်းနည်းကြိုးရဖြစ်တယ်ကြာဘာဖြစ်လို့ကြိုးရဖြစ်တယ်လဲဆိုတော့ကျွန်တော်ကဟိုစိတ်ပိုင်းဆိုင်ရာလူပြောရစိတ်ပိုင်းဆိုင်ရာကိုခံမှန်းရတော့ဖြစ်ပါတယ်အတူတူတွေကလည်းဟိုဘယ်လိုပြောရမလဲဟိုကိုယ့်အနေကိုကိုဗစ်မဖြစ်ဘဲနဲ့ကြောက်သွားတဲ့တက်ကြီးတွေတွေလည်းရှိတယ်ကြာကိုဗစ်မဖြစ်ဘူးဒါမဖြစ်သေးဘူးသူကအိမ်မှာပဲနေတယ်ကိုခံကားကောင်းအောင်စားတယ်တောက်တယ်ပါးစပ်ပြင်းနေအနံ့ပြောင်းနေတယ်သူထားတောက်နေထိုင်ပြီးတော့မှကိုယ့်အနေကိုကျမ်းမအောင်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကိုနော်ดาวเนี่ยเดียวโตอ่ะนะกูอาชีพนี้နေကြတယ်อาเดนနေတယ်ပြန်လာอาเปမှုနေနေကြတယ်သူချို့တွေကြတော့လေလေဘယ်လိုပြောမလဲကိုဗစ်ကိုမဆက်ချင်တော့တော့အကောင်ဆက်လိုက်ပြီးဆိုမှစိတ်ပိုင်းဆိုင်ရာရကျဆင်းပြီးတော့မှအောက်ဆီဂျင်မဲ့လိုအပ်တယ်လို့ငယ်တဲ့လိုအပ်တာတွေလည်းရှိပါတယ်ဒါကတော့အားလုံးကိုကျွန်တော်တို့ကတိမ်ကြုံပြောတော့ဖြစ်တယ်ကြာလုံးချိန်နဲ့တိမ်ကြုံတော့ပြောလို့မရအောင်တချို့တချို့တွေကြတော့တကယ်ကိုအောက်ဆီဂျင်လိုအပ်တာတွေလည်းရှိပါတယ်ငယ်တဲ့လိုအပ်လို့တကယ်တည်ဆုံးမှုနဲ့နေ့စဉ်ကိုပြန်ပြပေးကို30 40ရှိနေပါတယ်ကြာဒါကတော့ကျွန်တော်တို့ငင်းပြလို့မရတဲ့အမှန်တရားပါပဲတကယ်ကိုတည်ဆုံးမှုတွေရှိနေပါတယ
်ကိုရဆောင်ကကိုတိုင်းကူညီနေသူတယောက်အနေနဲ့ဒါကလေးမျိုးမှာကူးဆက်တဲ့လူတည်ဆုံးတဲ့လူတွေကြားထဲမှာပေါ့နော်ဖြတ်မြခြင်းအပြင်ဟုတ်လားအသက်အရွယ်အပိုင်းခြားကဘယ်လိုများရှိပါလဲကိုရဆောင
်အသက်အရွယ်အပိုင်းခြားကကျွန်တော်တို့ first week second week မှာချိန်ဝင်ကြတယ်ဒါကတော့အသက်80လို့မဟုတ်60ကျော်တယ်ပေါ့ကြမ်းမြအောင်ချိန် ကျွန်တော်ရေဘူးရတက်ရမယ်ဆိုရင်အစ်စ်ကြီးပိုင်းနေနောက်ပြီးတော့စီချူတွေးတွေးနှလုံးရောဂါအခန်းရှိတွေဒါတော့အဖြစ်ကျွန်တော် first week စကောင်းဝေးမှာကျွန်တော်တို့တွေ့ကြုံနေဖြစ်ပါတယ်အခုတက်ရမှာကျွန်တော်တို့ဘာလို့ကြုံနေရလဲဆိုတော့အစ်စ်28နဲ့ရွယ်တွေ30ကျော်ရွယ်တွေပြန်ည30နဲ့40ကျော်ရွယ်တွေလည်းအထက်သင့်ရင်ဟိုဒီ COVID-19 ကြောင့် origin ပြတ်တော့မှုကြောင့်တွေ့ဆုံးနေရတယ်ကျွန်တော်တို့ကြုံရတယ်ဗျာသားတဲ့ကြောင့်အစ်စ်ရွယ်နေကြီးပေါ့နော်ကျောင်းများအပြင်20ဟောက်တော့မရှိဘူးပေါ့ဗျာကျွန်တော်တို့ကြုံရတော့28ရွယ်တွေ28ရွယ်တွေ36 39ရွယ်တွေ40ကျော်ရွယ်တွေကျောင်းများပေါ့အဲ့လိုမျိုးကြုံနေရတယ်ဆိုတော့အဲ့လိုပဲကျွန်တော်ကြုံရတယ်ပဲပြောမှာပေါ့နော်
အခုကဟိုပထမလိုင်းဒုတိယလိုင်းမှာအများအပြားကငကူယောဂအခန်းရှိသူတွေအားနည်းသူတွေတက်ကြီးရွယ်ဦးတွေပေါ့နော်အဲ့လိုမျိုးတွေမှာအများဆုံးကူဆက်တယ်လူငယ်တွေမှာကူတော့ကူတယ်ဒါမဲ့နည်းတယ်အခုကျတော့အသက်ရွယ်မရွေးကူတဲ့သဘောဖြစ်တာပေါ့ဟဲ့လားကိုရဆောင
်ဟုတ်ပါတယ်ဗျာအဲ့လိုဖြစ်နေပါတယ်ကူဆက်မှုလုံးကတော့ကျွန်တော်ဆီကျွန်တော်ထင်ပါတယ်စစ်ကြည့်မယ်ဆိုရင်ကျွန်တော်ကလေးမျိုးရဲ့ဒါရှစ်ဆရာကလည်းနော်လူသူတွေကြီးလူငယ်ပေါ့စစ်ဖြစ်မယ်ယောဂပုံတွေ့ရှိနေတယ်ဖြစ်ပါတယ်
ဆိုတော့ okay
တွေ့ရှိတဲ့ပုံမှာတွေ့ဆုံးတဲ့ပုံမှာလည်းကျွန်တော်တို့တစ်ခါတော့ကျွန်တော်တစ်ခါမှကျွန်တော်တို့မထင်ခဲ့တဲ့အတိတ်ရယ်တွေကပါလာတယ်။ဟိုစက်မှန်လှုပ်ရှားသူတွေအကားသားလုပ်တဲ့လူတွေဟိုဟိုချင်းကစားသူတွေဘောလုံးကစားသူတွေကပါလာတဲ့ပုံမှာပေါ့တော့ရာသီတော်လေးကိုခက်ခဲတဲ့အခြေအနေကကျွန်တော်ရောက်နေပါတယ
်။ဟုတ်ကဲ့ဆိုတော့အခုလက်ရှိအခြေအနေမှာနောက်ထပ်ဟလာကူးဆက်တာကိုထိန်းချုပ်ဖို့အတွက်ရောတကယ်ပဲထိထိကျောက်ကျောက်လုပ်နေပါသလားတကယ်ပဲဘာတွေလုပ်ထားပါသလဲကိုရဆောင်
ဟုတ်ကျွန်တော်မျိုးကလေအခုဖြစ်နေတဲ့အချိန်ကြီးကကုသမှုကာကွယ်နိုင်တယ်ကာကွယ်နိုင်ရမယ်ဆိုတဲ့အချိန်ကြီးကတော့ကျွန်တော်ကတော့လေဟိုကြုံလင်ခဲ့လို့ထင်ပါတယ်ကဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်အခုချိန်ကြမှာထားပြီးတော့ mass campaign လုပ်တာမျိုးလူတွေကိုယ့်အနေကိုတီးခြားနေဖို့လိုက်လံဆော်လို့ဆိုတာမျိုးဆိုတော့အချိန်ကြီးတိုင်းတာတွေကတော့ကြုံလင်ခဲ့ပြီလို့ထင်ပါတယ်ကဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်ခုနကပြောသလိုပါပဲဒီအားလုံးကကုသနေမှုလို့တော့တွေးရမှလို့ဖြစ်နေပါတယ်။ကိုခံအားကောင်းတဲ့လူကနေနဲ့မကောင်းတဲ့လူတွေ၊ကျမ်းမာရေးမခံအခံမကောင်းသူတွေ၊တည့်ရည်တွေ၊အချို့ချို့တွေပေါ့နော်။ဟိုကံမကောင်းအကြောင်းမလားသူတွေ၊ကျောင်းမင်းမျိုးနဲ့သူရဲ့ကိုခံဆွာနေသူတွေကတော့အတည့်ရည်တွေဆုံးပါနေကြတာကိုလည်းကျွန်တော်တို့ဆွေးနွေးနေရအောင်တွေ့နေရပါတယ်။အဲ့ဒါကျွန်တော်တို့တော့ဒီဟာကိုထိန်းချုပ်နိုင်ပြီလို့လည်းပြောလို့မရပါဘူးဗျ။အဲ့လျှောက်လည်းကျွန်တော်တို့အတိအကျလိုအပ်နေတဲ့အရာကတော့ကျွန်တော်တို့ကကလေးမျိုးနေထားရာဒီယောဂရဲ့တို့ရဖြစ်တဲ့အောက်ဆီဂျင်ကျဆင်းမှုအောက်ဆီဂျင်ပြတ်တောက်မှုအခြေအနေကိုပြည့်ဝမပေးနိုင်သေးဘူး။အောက်ဆီဂျင်တွေပြတ်တောက်နေပြီးအောက်ဆီဂျင်မရတဲ့အခြေအနေကတည်ဆုံးနေရတဲ့အခြေအနေကိုရင်ဆိုင်နေတာလက်တွေ့ပါပဲခင်ဗျ။ဟုတ
်။ဆိုကိုရဆောင်ပြောတာက
ကျွန်တော်တို့ဒါကိုထိန်းချုပ်နိုင
်ဖို့ပြောပါကိုရဆောင်
။ဟုတ်ကဲ့။ဟုတ်။အဲ့တော့ကျွန်တော်ကဒါကိုထိန်းချုပ်နိုင်ဖို့ဒါမျိုးတော့မရှိတော့ဘူး။ကာကွယ်ရမယ်ဆိုတဲ့အခြေအနေနဲ့လွန်မြောက်နေပြီပေါ့။အတိုင်းအတာတစ်ခုကိုလွန်မြောက်နေပြီလို့ထင်ပါတယ်။အဲ့တော့တစ်ချက်ကတွေးချင်းတော့တစ်ချက်ကပဲပြန်တွေးရမှာမဟုတ်လဲဆိုတော့ဟိုကျွန်တော်မျိုးမှာလူတိုင်းလူတိုင်းပိုကူးဆက်သွားပြီးမှပဲခါကောင်းကောင်းလူတွေကသင်ခံခဲ့မယ်အောက်ဆီဂျင်ချက်တဲ့လူကံကောင်းအကြောင်းမလားသူတွေကတော့တည်ဆုံးသွားမယ်လို့ကျွန်တော်ကအော်ပရေရှင်တွေကိုပြောရမလို့လို့ဖြစ်နေပါတယ်ဟ
ာဆိုတော့ကိုရဆောင်ပြောတဲ့အတိဘယ်ကကလေးအနေနဲ့ဆိုရင်ကလေးမျိုးအနေနဲ့ဆိုရင်ဟာယောဂါကိုကာကွယ်ထိန်းချုပ်နိုင်တဲ့အဆင့်ဆိုတာမရှိတော့ဘူးဟိုကာကွယ်ထိန်းချုပ်နိုင်တဲ့အခြေအနေကိုလုံးဝမရှိတော့ဘူးလို့ဆိုလိုတာလားကိုရဆောင်
လုံးဝမရှိတော့ဘူးဆိုတာတရားကြိုင်လို့ပြောရတော့မဟုတ်ဘူးတော်တော်များများအချိန်မှာတော့ကျွန်တော်သိပါတယ်ကိုယ့်နဲ့ကိုငင်းငင်းရင်းအောင်ပါကိုယ့်ပဲအချိန်ကိုယ့်ပဲပိုးတွေးလို့ပိုးတွေးလို့အောက်ဆီဂျင်ကျလို့အောက်ဆီဂျင်နဲ့အိမ်ကိုသွားကူညီပို့ဆောင်နေရတဲ့လူငါတွေလည်းကျွန်တော်ကကြုံနေရတာကိုယ့်နဲ့ကိုဝေးစီးတက်နိုင်လို့ခေမာအေးစစ်စစ်နေထိုင်နိုင်လို့ဆက်ကားပြီးတော့ရေပောင်းများစွာနေနိုင်ပေးမယ်လေသူ့ရဲ့နေမှုကသူတို့ကိုယ့်နဲ့ကိုနေရပဲကြာကျွန်တော်ပြောချင်တာဆက်ကားပိတ်နေတာပဲကြာဒီကားတို့လည်းအိမ်မှာအေးစစ်စစ်စားတော့ပြီးအလုံးသွင်းပြီးလုံးဝလော့တော့ရအောင်နေရပဲကြာအဲ့တော့ကျွန်တော်ဘိုးပေးလို့ကျွန်တော်အောက်ဆီဂျင်ပို့ပေးရတယ်ဆိုတော့သူတို့ဘိုးကကုဆက်သွားပြီပေါ့အဲ့တော့ဒီကလေးမျိုးရဲ့ကိုကုဆက်ဒီတရားမှာဆက်ဆရာကလည်းလုံးကတော့ဘလို့နေဘယ်လိုပြောမလဲကာကွယ်ရေးဆိုတဲ့အပိုင်းထဲကျွန်တော်ကကုတရေးပိုင်းကိုတွားတက်နေပြီလို့ထင်တာပဲဗျာအဲ့တော့ဘလို့ကုတမလဲဒီကုတတဲ့ဆေးကလည်းပေါ်သေးပြီဗျာ
ဟုတ်ကဲ့
ကုတတဲ့ဆေးမပေါ်သေးတဲ့အောက်ဆီဂျင်အတွက်ကြေးဆေးလို့ဖြစ်နေပါလေဗျာအဲ့လို
ဟုတ်အခုတော့ရှော့မှာပေါ့နော်ဟုတ်ကဲ့အခုတော့ရှော့ကိုရဆောင်ပြောလာတဲ့ထဲမှာအောက်ဆီဂျင်ဒူအက်ဒူအက်ချက်ကိုရဆောင်တော့ရှော့ပြောလာပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာအလေးနဲ့ထားပြီးတော့ကျွန်တော်တခုထပ်မေးလိုက်ချင်တာကလက်ရှိအခြေအနေမှာကလေးမျိုးအတွက်ကိုဗစ်ရောဂါကူးစက်မှုနဲ့ပတ်သက်ပြီးတော့လှုပ်ဖို့အလိုအဆုံးကဘာလို့ကိုရဆောင်ပြောချင်ပါသလဲ
လှုပ်ဖို့လိုအပ်ဆုံးကတော့ကျွန်တော်တို့ကတော့ဟိုဘယ်ပြောမလဲခုနကပြောသလိုကျွန်တော်ကကိုဗစ်နဲ့ပတ်သက်ပြီးတော့ကာကွယ်ဆေးဆိုတာလည်းတိတိကျကျအောင်လို့ပြနိုင်ခဲ့ကြပြီလေပြီးတော့ကျွန်တော်တို့ကကိုဗစ်နဲ့ပတ်သက်ပြီးတော့မှကုတဆေးဆိုတာလည်းကျွန်တော်တို့ကထိရောက်စွာလုပ်ပေးနိုင်တယ်လေကျွန်တော်ကဘာကြီးမှလည်းမရှိဘူးဒီကျွန်တော်ရှိတာကဆက်ပြီးပါအဲ့ဒီတော့မလုပ်တဲ့လဲဆိုတော့ဒုံလောက်တဲ့လူတွေရဲ့အတွက်ကဲနဲ့ အောက်ဆီဂျင်နဲ့အခုချိန်မှာကျွန်တော်ပြောပါရအောက်ဆီဂျင်ကစိတ်ုံထောင်နေကြပြည်သူစိတ်မှာအောက်ဆီဂျင်ဖယ်လို့လုံးနဲ့ဆက်ပြီးမထုတ်သေးနိုင်ဘူး။ကလင်းကပြည်သူပြည်သူလူထုအားလုံးဝိုင်းဝန်းအလုပ်ခံထားတဲ့လူငွေတွေနဲ့စောက်ထားတဲ့အောက်ဆီဂျင်စိတ်ုံတချို့ရှိတယ်အသေးမွှားတွေပေါ့နော်။အောက်ဆီဂျင်စိတ်ုံအဲ့အောက်ဆီဂျင်စိတ်ုံလာတဲ့24နာရီလုံးမောင်းမှအောက်ဆီဂျင်လုံးကြီး80ကျန်ရ80ဝန်းကျင်ပေါ့အဲ့လောက်ပဲထုတ်သေးနိုင်တယ်။အဲ့တော့ကျွန်တော်အကြည့်ရတော့ကျွန်တော်တို့အခုကာယတ္တမြေမှာလုပ်တဲ့ခြေနေကကျွန်တော်တို့ပြည်ကကလေးမျိုးရဲ့နေရှင်အောက်ဆီဂျင်လိုအပ်နေတဲ့ကျန်းကျလိုအပ်ချက်ကပြည်ကအောက်ဆီဂျင်ဘူးပေါင်း800တော့ကျန်းကျလိုအပ်တယ်ပူကျင်လည်းပူမယ်ရောကျင်လည်းရောမယ်ပူဖို့များတယ်ပေါ့အဲ့တော့ကျွန်တော်တို့ကလေးမျိုးတမျိုးလုံးပေါင်းလို့အောက်ဆီဂျင်အုပ်ခံကို၄ချီပေးနိုင်တဲ့ပမာဏကပြည်ကကျန်းကျ200မကြည့်ပါဘူးကြာအဲ့တော့နေရှင်600လောက်ကအောက်ဆီဂျင်လိုအပ်နေတဲ့တဲ့ဆုံးဆုံးနိုင်လဲဂျုံနေရတယ
်
ကျောင်းမျိုးနဲ့ဒီဟာကိုဖန်တီးနိုင်ပြီးတော့ခန္ဓာကောင်းလို့တော့လည်းကောင်းဒီအောက်ဆီဂျင်ပြတ်တော့မှုကိုတောင့်ခံနိုင်မှုတော့လည်းကောင်းသိရှင်နေရလူရဲ့ရှိမယ်တဲ့အခုကျွန်တော်ကိုမန္တလေးရန်ကုန်ကနေအောက်ဆီဂျင်အိုးတွေမှားရလုံခဲ့တဲ့နှစ်ပတ်လောက်ကလမ်းမှာကားနှစ်ရက်တိတ်သွားတယ်အောက်ဆီဂျင်အိုးတွေခင်းညို့မဝင်မလာဘူးအဲ့ဘာလဲတော့ဒီမှာလက်ရှိအောက်ဆီဂျင်ရှူနေရတယ်အောက်ဆီဂျင်ပြတ်မှုတည်ဆုံးမှုပြည့်တဲ့ဆန်းကျင်မြင်40ဆိုဖြစ်ပေါ်တယ်အင်းအဲ့တော့ကျွန်တော်ကတော့ပြောချင်တာကစိတ်ရေးမရှိဘူးအခုချိန်မှာလုံးဝတဲ့ကျန်းမာရေးဆောင်ရွက်မှုကျွန်တော်တို့မျိုးနေထားရမရှိဘူးအဲ့တော့ကာကွယ်ရေးဆိုတာအခုချိန်မှာ master day ဆိုတဲ့ campaign ထဲအိမ်ကတော့ကျော်လွန်ခဲ့ပြီလို့ထင်ပါတယ်ကြအခုချိန်မှာကျွန်တော်တို့ကတကယ်ရောဂါဖြစ်နေတဲ့လူတွေလိုအပ်တဲ့လုံလောက်တဲ့ဆေးဝါးဆောင်ရွက်မှုနဲ့လုံလောက်တဲ့အောက်ဆီဂျင်ပေးမှုကလွှဲရင်ကျန်တဲ့အချိန်ကတော့ရှိဘူးလို့ကျွန်တော်အနေနဲ့ယူဆပါတယ်ကြ
ဟုတ်ကဲ့။နောက်ကျွန်တော်သိထားသလားကိုရာဇာအောင်တို့လူပြဟိတလုံနေတဲ့လူတွေကြားထဲမှာပါကိုပြေးကူးထားတဲ့လူတွေရှိတယ်လို့ကျွန်တော်ကြားထားတယ်ဟုတ်လားကိုရဆောင်
။အော်အဲ့ဒါကတော့ကျွန်တော်ပြောရမယ်ဆိုတော့ကျွန်တော်ကလေးမျိုးမှာ Acer Center ဆိုတာရှိတယ်ကြာ။အဲ့ Acer Center ကတော့သူကပိုးကြည့်တဲ့လူနာလေးကိုအဲ့ဒီမှာလက်ခံပြီးတော့ကုသပေးနေတဲ့ကုသတယ်ဆိုတော့လက်ခံပြီးတော့နေရာထိုင်ခြင်းပေးသူကအောက်ဆီဂျင်ပေးနေတဲ့အားတစ်ခုပေါ့ဗျာ။အဲ့ဒီနေရာမှာတော့သူကအဲ့မှာကုနေတဲ့ volunteer လူငယ်လေးတွေရှိတယ်ကြာ။အဲ့တော့ဒီမှာတော့လူတိုင်းကဒီ guide အဖွဲ့အစည်းတိုင်းကတော့ကိုဗစ်ကူးစက်ရေးစစ်တာတွေမှာကိုယ်နေရတူရမဟုတ်ဘူး။ဥပမာကျွန်တော်တို့အဖွဲ့ဆိုလို့ရှိရင်မြေတားထောက်ခေါင်မြေတားထောက်ခေါင်ဖွဲ့ကြတော့အောက်ဆီဂျင်တွေကိုသူများတို့ရဲ့အလူငွေတွေကိုကျွန်တော်တို့ကအကျိုးရှိအောင်တုံးချရဲအောက်ဆီဂျင်တွေဝယ်တယ်။ဝယ်ပြီးတော့ဝင်းကပေးတယ်။ဟိုစင်နီယာလိုက်ဘက်စီပေါ့နော်။လာတဲ့လူတွေကိုတက်နိုင်တဲ့လောက်ဒါဖြည့်ဆည်းပေးတယ်ဆိုအဲ့လိုပဲကျွန်တော်တို့မျိုးတင်းဖွဲ့ကြီးအများကြီးရှိတယ်။ claim ကပြိုက်တာတင်းဖွဲ့ပေါင်း20ကျော်ရှိပါလေ။အဲ့ခါကျတော့အခုခုနကပြောတဲ့ပိုကူစစ်တယ်ဆိုတာကျွန်တော်ဒီလောက်ကတော့ Acer Center ဆိုတာအဲ့ပေါ်တဲ့လူနာတွေကိုထားတယ်ပိုးတွေတိုင်းထားတဲ့နေရာဒီလူနာတွေအောက်ဆီဂျင်ပို့တာပါညာကူညီပေးနေတဲ့လူငယ်တွေမှာ၈ယောက်လောက်ပိုးတွေရဲ့လေကြားတော့အများစုကတော့အခုချိန်လေးကျန်နေပေါင်းကြရတယ်လူငယ်အားဒါရာကနန်းနေထားကြရင်တော့ထောက်ကနန်းမိမိကြိုက်ရင်လည်းကတ်မယ်ပေါ့နော်ရက်ွက်သေးလေးမှာဒါလိုက်ပြီးတော့အခုချိန်လေးကျန်ပြရလာချင်လို့မရှိအောင်ဆန္ဒပြနေရရင်လည်းတစ်ကြော်လာလုပ်နေကြတယ်လုပ်နေကြလည်းရှိပါလိမ့်မယ
်ကိုရသောနောက်ထပ်ဗာများပြည့်စွက်ပြောချင်တာရှိပါလဲခင်ဗျာ
ဟုတ်ကျေးဇူးပြုကြတာကတော့အခုကကျွန်တော်တို့ကလေကျွန်တော်ရင်ဆိုင်နေရတဲ့ချိန်ကနိုင်ငံရေးမှလည်းကျွန်တော်တို့ကတက်တက်ကနေကျွန်တော်တို့နိုင်ငံကဟိုတာဆုံးမှုမှာရင်ဆိုင်ရတယ်ပေါ့အဲ့လိုပဲအခုတက်တာကဟိုရင်းနေရလားဆိုက်ဆိုးလို့ဖြစ်နေတယ်ဘူးလေးကဖြုံဆင့်ဆိုသလိုပေါ့နော်ကျွန်တော်တို့အခုကျွန်တော်မြို့ဆိုရင်ပူဆိုးတာပေါ့ဗျာအဲ့တော့ကိုဗစ်ချိန်နေရလဲကျွန်တော်မြန်မာနိုင်ငံမှာပြည်သားပါလေကလေးမျိုးကအဆိုးဆုံး outbreak ချိန်နေမှာဖြစ်နေပါလေဗျာအဲ့တော့ဘလို့ရက်ဖက်ဖွဲ့စည်းတဲ့အဲဘလို့ INGO လိုနိုင်ငံကဖွဲ့စည်းတဲ့ကုမ္ပဏီလဲဆိုတာတစ်ခါလေကြာရင်ကျွန်တော်ဒါအောင်မှဟိုညွန်မှမိရဲ့အထိပါလေဗျာဘာဖြစ်လို့လဲဆိုတော့လူတွေတစ်တီဆုံးမှုတွေများပြားနေတဲ့ပုံမှာကုသမှုတွေများတယ်တစ်တီဆုံးမှုတွေများတယ်အောက်ဆီဂျင်လိုအပ်ချက်တွေညာလဲများပါလေဗျာအောက်ဆီဂျင်မရှိရင်တရားမဲ့ဘဝမှာတရားမအောင်တိတိကြီးနဲ့အောက်ဆီဂျင်မပေးနိုင်ပါဘူးပြည်ကအောက်ဆီဂျင်တန်းစီပြရတဲ့ဘဝတွေအများကြီးပါဗျာကျွန်တော်ကတော့ညှော်လက်ပါလေဗျာညှော်လက်ပါလေဘလို့ညှော်လက်လဲဆိုတော့နိုင်ငံကရဲ့အကူအညီကိုနိုင်ငံတွင်းကပြည်သူအနေပြည်သူကိုညီတဲ့အကူအညီတွေအများကြီးညှော်လင့်ပါတယ်လို
့ဟုတ်ကဲ့ပါကိုရဆောင်ကိုဗစ်အန်ဒရယ်ပါဝင်ဗီအန်ဒရယ်ပေါင်းကကင်းဝေးပါစေကိုရဆောင်လှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေဒေကင်းရန်ကင်းနဲ့အောင်မြင်မြင်ကူညီလှုပ်ဆောင်နိုင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါချစ်လို့ပါကျွန်တော်နိုင်ငံလည်းကာယောဂပေါင်းနဲ့အများဆုံးကျေးဇူးပါလေလို့ကျွန်တော်လည်းဆန္ဒပြုပါတယ်ဗျာ
ဒါကတော့ကလေးမျိုးအခြေဆိုင်မေတ္တာထွက်ခေါင်အသင်းရဲ့အတွေ့အမှုကိုရစာအောင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မိမြန်ပြီးအင်္ဂါနေ့ည
ဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းနနက်ခင်းထုတ်လွှင့်နေတဲ့တနားရီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11813ညလိုင်းဒိုမီတာ32 kHz 9335တို့ကနေလည်းပြန်လည်နားဆင်နိုင်ပါတယ်ရှင်အခုတော့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီအမေရိကန်ပြည်သူအားလုံးကိုဗစ်ကာကွယ်ဆေးတွေထိုးဖို့အစိုးရကတိုက်တွန်းနေပေမဲ့ဆေးထိုးဖို့ဝင်လေနေသူတွေကိုလွယ်လွယ်ကူကူနားချဖို့ခန့်နေပါသေးတယ်ပါတီဇွဲတွေနဲ့နိုင်ငံရေးသဘောကွဲလဲချက်တွေကြောင့်ကာကွယ်ဆေးထိုးရမှာအဟန့်အတားတွေကြုံနေရပါတယ် VOA သတင်းတောက် Michael Queen ရဲ့သတင်းလွှာကိုတော့ကိုအောင်ကတင်ပြမှာပါရှင်
အမေရိကန်ပြည်ထောင်စုအတွင်းကိုဗစ်ကာကွယ်ဆေးတိတ်မထိုးကြတဲ့ဒေသတွေမှာရောဂါကူးစက်မှုနှုန်းများနေတာကိုတွေ့ရပြီးကိုဗစ်နဲ့ဆက်စပ်တဲ့ရောဂါလက္ခဏာတွေကြောင့်ဆေးရုံတက်ရသူ40ရာခိုင်နှုန်းကျော်မှာအသက်18နှစ်နဲ့49နှစ်ကြားအသက်အရွယ်တွေဖြစ်တယ်လို့ CDC ကူးစက်ရောဂါထိန်းချုပ်ရေးနဲ့တာစီယေးစင်တာရဲ့စီးရင်ကိန်းနှန်းတွေအရသိရပါတယ်။ဒါကြောင့်ကိုဗစ်ကာကွယ်ဆေးထိုးအောင်ပိုးပြီးတော့တိုက်တွန်းကြဖို့အချိန်ရောက်ပါပြီလို့ဆိုပါတယ်။
We need to go to community by community, neighborhood by neighborhood.
ဒီတိုင်းဝင်ကြားတဲ့ဒီဆင်းဖြစ်နိုင်ရင်အိမ်ပေါက်စီတကားလိုက်ခောက်ပြီးတော့ virus ဘေးအန္တရာယ်ကနေကာကွယ်ဖို့ဆေးမထိုးရသေးသူတွေဆေးထိုးဖို့တိုက်တွန်းဖို့လိုပါတယ်လို့ပြောသွားတာပါ။တချို့ Republican လွှတ်တော်အမတ်တွေကတော့အိမ်တိုင်းလိုက်တကားခောက်ပြီးကာကွယ်ဆေးထိုးဖို့ Federal အစိုးရကလှုံ့ဆော်လာမှနဲ့ပတ်သက်ပြီးတော့စိုးရိမ်ကြပါတယ်။ကိုဗစ်ကရောဂါတကယ်မရှိဘူးဆိုတဲ့အမြင်တချို့ Republican တွေကြားမှာရှိနေပြီးကာကွယ်ဆေးထိုးဖို့လည်းသူတို့ကငြင်းဆန်နေတာပါ။ Democrat Biden အစိုးရကတော့Federal agent တွေလွှတ်ပြီးတော့ဆေးထိုးဖို့အတင်းအကျပ်ဖိအားပေးတာမျိုးလုပ်မယ်လို့ဆိုလိုတာမဟုတ်ပဲကာကွယ်ဆေးပို့ထိုးလာအောင်ဆောင်ရွက်ဖို့ပြည်နယ်တွေကအကူအညီပို့ပေးသွားမှာဖြစ်တယ်လို့ပြောပါရယ် Democrat နဲ့ Republican တွေကြားသဘောထားကွဲလွဲမှုကနေကာကွယ်ဆေးထိုးလာဖို့ကြိုးပမ်းရမှာလဲအတားအဆီးတွေကြုံနေရတာပါ ABC ရုပ်မြင်သံကြားနဲ့ Washington Post သတင်းစာရဲ့လက်တလောလူလူစစ်တမ်းတွေအရ Republican 50ရာခိုင်နှုန်းအောက်ကသာကာကွယ်ဆေးထိုးပြီးသားဒါမှမဟုတ်ထိုးမှာဖြစ်ပြီးတော့ Democrat 93ရာခိုင်နှုန်းကတော့ကာကွယ်ဆေးထိုးပြီးသွားပါပြီကာကွယ်ဆေးမထိုးတဲ့သူတွေထိုးလာအောင်ဆိုရင်သူတို့ယုံကြည်စိတ်ချရသူတွေကနေတစ်ဆင့်ချင်းကက်တဲ့ကြောင်းလဲအကြံပေးကြပါရယ်
We've got to get away from the divisiveness.
ဒီကယောဂါကာလအစောပိုင်းကတည်းကရှိခဲ့တဲ့သဘောထားအမြင်မတူညီခဲ့တာတွေကိုဘေးဖယ်ရှင်းလင်းပြရပါမယ်လို့သူကပြောသွားတာပါ Republican တွေကိုထောက်ခံသူတွေနေတဲ့ Arkansas ပြည်နယ်မှာ COVID ကြောင့်ဆေးရုံတက်သူအရေအတွက်များလာပြီးပြည်နယ်မှာနေထိုင်သူ30နှစ်ရာခိုင်နှုန်းကသာကာဝယ်ဆေးထိုးထားတယ်လို့ Johns Hopkins COVID ဆောင်ကြည့်ရေးစင်တာကပြောပါတယ်COVID ကာကွယ်ဆေးထိုးတာဟာ Republican တွေရဲ့ conservative ယုံကြည်မှုနဲ့လဲတိုက်ရိုက်ဆက်ဆက်နေတာပါ
And we just have to answer it just like we have all through history that
တမန်တော်ကြုံရသလိုမယုံကြည်မှုတွေတန်တရားတွေကိုအမှန်တရားနဲ့ခြေဖြတ်နိုင်ပါလိမ့်မယ်လို့ပဲပြောရပါမယ်ဒါဟာလူမှုအတိုင်းအတာတစ်ခုလုံးပြည်နယ်နဲ့နိုင်ငံတစ်ခုလုံးအတွက်ဘလောက်အရေးကြီးကြောင်းပြောပြပြီးတော့ခေါင်းမမာနဲ့လက်မခံမဲ့ညှဉ်းဆန်နေတာတွေကိုကြော်လွှားနိုင်မှာပါလို့သူကပြောသွားတာပါ American CDC ကတော့လာမယ့်ဆောင်းဦးရာသီမှာကျောင်းတွေပြန်ဖွင့်မယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးထိုးထားသူတွေနှာခေါင်းစည်းတက်ခိုက်မယ်ဆိုရင်တော့ဒါဟာနောက်ထပ်အငင်းပွားစရာကိစ္စရပ်ဖြစ်လာနိုင်ပါတယ်။ Arkansas နဲ့ Texas က Republican ပြည်နယ်အုပ်ချုပ်ရေးမှုတွေကကျောင်းသူကျောင်းသားတွေနှာခေါင်းစည်းတက်စရာမလိုဘူးလို့ပြောထားပေမဲ့ California လို Democrat ပြည်နယ်ကတော့အမြဲတမ်းခက်ခွာခွာနေဖို့ဆိုတာမဖြစ်နိုင်တာကြောင့်နှာခေါင်းစည်းတက်ဖို့လိုမယ်ဆိုပြီးပြောထားပါတယ်ခင်ဗျာ။
ဒါကတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကိုအောင်ကတင်ဆက်ခဲ့တာပါရှင်။ဗုဒ္ဓဘုနေ့နေနေခင်းသတင်းအချင်းချုပ်ကိုအခုတော့မတ်တင်ကြီးထိုက်ကပြောပြမှာပ
ါ။ဟေတီသမရရူဘဲနဲ့မွိုက်စ်ကိုလှုပ်ကြံတပ်ဖြတ်မှုမှာပတ်သက်တယ်လို့တန်ပြန်ရှိထားသူတူဟာအမေရိကန်မူရင်နှိမ်နင်းရေးဌာန DEA ရဲ့သတင်းပေးတူဖြစ်ကြောင်း VOA ကိုအီးမေးလ်ကပေးပို့တဲ့ထုတ်ပြန်ချက်မှာ DEA တာဝန်ရှိသူကအတည်ပြုပြောဆိုထားပါတယ်။မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်လမ်းမဲ့လာပိုင်းတွေအတွင်းစားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံရနိုင်တဲ့အပေါ်အရေးပေါ်ရိက္ခာဖြန့်ဖြူးနိုင်ရေးကုလသမဂ္ဂကဆောင်ရွက်နေပါတယ်။မြန်မ မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါဓာတ်ခွဲနမူနာပေါင်း 11,686 ခုကိုစစ်ဆေးတာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူအရေအတွက် 4,049 ယောက်ထပ်ပြီးတော့တွေ့ပြီးနောက်ထပ်သေဆုံးသူ109ဦးရှိတယ်လို့ထုတ်ပြန်ထားပါတယ်ရှင်
။ကျေးဇူးပါရှင်။မတ်တန်ဂီထိုက်ကသတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုခင်မောင်စိုးမင်းနဲ့ကိုရဲမွန်တို့ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲရိုဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းနနေခင်အစီအစဉ်ကိုရေဒီယိုပြင်ရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။ကျွန်မကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။This program